ယူလေရှိသည်ဖြစ်၍အတ္တဒိဋ္ဌာမိဝေလေကိုဖြစ်စဉ်အဤတိဤသောဒိဋ္ဌတိဖြစ်၏အနိစ္စ ानु ပါတိအနိစ္စဟုအဖမ္မံတတ္တယူလေရှိသည်ဖြစ်၍ပတ္တဒိဋ္ဌာမိဖြစ်လေကိုဖြစ်စဉ်အဤတိဤသောဒိဋ္ဌတိဖြစ်၏ဝိရာဂ ानु ပါတိသင်္ခါရတရားတို့ယူပင်နေရကဖြစ်ရာနိဗ္ဗာန်ကိုအဖမ္မံတတ္တယူလေရှိသည်ဖြစ်၍ဝိရတိအတ္တဒိဋ္ဌာမိဝေလေကိုဖြစ်စဉ်အဤတိဤသောဒိဋ္ဌတိဖြစ်၏ဝိရာဂ ानु ပါတိသင်္ခါရတရားတို့ယူပင်နေရာဂကိဉ္စနိဗ္ဗာန်ကိုအဖမ္မံအထက်ထယူလေရှိသည်ဖြစ်၍ဗန္တသိတ္တမိဖြစ်လေကိုဖြစ်စဉ်အဤတိဤသောဒိဋ္ဌတိဖြစ်၏နိရောဓ ानु ပါတိသင်္ခါရတရားတို့ယူပင်နေရာဂဤချုပ်ရနိဗ္ဗာန်ကိုအဖမ္မံအထက်ထယူလေရှိသည်ဖြစ်၍အတ္တသိတ္တမိဝိလေကိုဖြစ်စဉ်အဤတိဤသောဒိဋ္ဌတိဖြစ်၏နိရောဓ ानु ပါတိသင်္ခါရတရားတို့ယူပင်နေရာဂာယိချုပ်ငြိယနိဗ္ဗာန်ကိုအဖမ္မံအထတ္တရှုလေရှိသည်ဖြစ်၍ပတ္တသိက္ခာမိဖြစ်လေကိုဖြစ်စဉ်အတ္တိဤသောဒိဋ္ဌတိဖြစ်၏ပရိနိဗ္ဗာန်နုပါတိကိလေသာတို့ကိုတဖန်ဆင်လို့ရဖြစ်သောသင်္ခါရတရားတို့ဤပင်နှင့်ကိလေသာတို့ကိုတဖန်ဆင်လို့ရသို့လို့ရဖြစ်သောနိဗ္ဗာန်ကိုအဖမ္မံအထတ္တရှုလေရှိသည်ဖြစ်၍အတ္တသိက္ခာမိဝင်လေကိုဖြစ်စဉ်အတ္တိသောဒိဋ္ဌတိဖြစ်၏ပရိနိဗ္ဗာန်နုပါတိသင်္ခါရတရားတို့ဤပင်နှင့်ဤလင်သာတို့ကိုတဖန်စွန့်ရာဖြစ်သောအသင်္ခါတ္တနိဗ္ဗာန်ကိုအဖမ္မံတတ္တရှုလေရှိသည်ဖြစ်၍ပတ္တသိတ္တပြီဖြစ်လေကိုဖြစ်စေဤတိဤသောသိတ္တိဖြစ်၏သတ္တုဒ္ဓသတ္တုကရောက်သွားပြီနော်ဒီတော့ဒီသတ္တုဒ္ဓသတ္တုကမြတ်စွာဘုရားဓမ္မနုပါဒနာဤအစွမ်းအားဖြင့်ဟောထားတယ်ဆိုပြီးတော့ရှင်းတော့ပြောခဲ့ပြီးပါပြီနော်ပထမသတ္တကကကာယ ानु ပါဒနာဒုတိယသတ္တကကဝရဏ ानु ပါဒနာတတိယသတ္တကကစိတ်ဓာ ानु ပါဒနာသတ္တကသတ္တကဖြစ်တယ်ခုဒီသတ္တကကတော့ဓမ္မ ानु ပါဒနာဤအစွမ်းဖြင့်မြတ်စွာဘုရားဟောကြားထားတော်မူတယ်ဆိုပြီးတော့ဥဒ္ဓတိမေအထက်ကထပထမအတွဲသံမြင့်နာ269မှာဖွင့်ဆိုထားပါတယ်နော်ဒါကြဒီညမှာအနိစ္စဟုအဖမ်းမအထက်တက်ရှုပြီးတော့အသက်ရှူပါလို့ဘုရားရှင်ကအသက်ရှူဖို့နည်းစနစ်ကိုသင်ပေးနေတယ်။ဝိရာဂသဘော၊နိရောဓသဘော၊ပရိနိဗ္ဗာန်သဘောတွေကိုအဖမ်းမအထက်တက်ရှုပြီးတော့လည်းအသက်ရှူနေပါဆိုပြီးတော့သင်ပေးနေတယ်။အဲဒါဒီညမှာအနိစ္စကိုအဖမ်းမအထက်တက်ရှုပြီးတော့အသက်ရှူရမယ်ဆိုတော့အနိစ္စနုပ္ပတ္တိဆိုတဲ့ပုံနဲ့ပတ်သက်ပြီးအထခန္ဓာဆရာတော်ကရှင်းလင်းပြပြထားပါတယ်နော်အနိစ္စ ानु ပါတိတိဣဋ္ဌတာဝအနိစ္စဝိရိဒ္ဓဘာအနိစ္စတာဝိရိဒ္ဓဘာအနိစ္စ ानु ပါတနာဝိရိဒ္ဓဘာအနိစ္စ ानु ပါတိဝိရိဒ္ဓဘော၄ချက်အနိစ္စကိုနဘတ်အနိစ္စ ानु ပါတိဆိုတဲ့ပုံပါနော်ယောဂီပုဂ္ဂိုလ်တွေသိရမယ့်အချက်၄ချက်ရှိတယ်နဘတ်တစ်ကအနိစ္စကိုသိရမယ်နဘတ်နှစ်ကအနိစ္စတာကိုသိရမယ်အနိစ္စအချင်းရပေါ့နော်နံပါတ်3ကအနိစ္စနုပဒနာကိုသိရမယ်နံပါတ်4ကအနိစ္စနုပတိတဲ့ဒီပုတ်ဒီအနိစ္စနုပတိကိုသိရမယ်အားလုံးပေါင်းတော့ဘယ်နှချက်လဲ၄ချက်အနိစ္စရဲ့အနိစ္စတာရဲ့အနိစ္စနုပဒနာရဲ့အနိစ္စနုပတိရဲ့ဘယ်နှချက်လဲ၄ချက်အနိစ္စကကဘာပြောလဲတထအနိစ္စံဒီပင်ဆက်ခန္ဓာဟောဝိတ္တိမအထက်ကတပထမအလွယ်ဆမ်းနဲ့287မှာဖွင့်ထားပါတယ်နော်အနိစ္စအနိစ္စဆိုတာဘာကိုပြောရလဲခန္ဓာ၅ပါးခန္ဓာ၅ပါးဆိုတာကဘာလဲရူပဘာဒနဲ့ခန္ဓာဝေဒနုဘာဒနဲ့ခန္ဓာသိညုဘာဒနဲ့ခန္ဓာသင်္ခါရုဘာဒနဲ့ခန္ဓာဝိညာဉ်ုဘာဒနဲ့ခန္ဓာဆိုပြီးဥပါဒနဲ့ခန္ဓာဘယ်နှပါးရှိလဲ၅ပါးသောဥပါဒနဲ့ခန္ဓာ၅ပါးသည်ဝိပဿနာအရှုခအာယုံဖြစ်ပါတယ်။ဘာကိုရုပ်ဥပါဒနဲ့ခန္ဓာခေါ်တယ်လဲ။ခန္ဓာတုတ်တံနာယုတ်ပါဠိတော်ခန္ဓာဝကနာယုတ်ပါဠိတော်ခန္ဓာတုတ်တံမှာဖျားရှင်ကိုရတော်တိုင်းရှင်းတယ်နော်။ယံကိစီရူပအတိတနာကတပိစ္ဆုပ္ပန္နဣဇတံဝဘိတံဝဩလာရိကံဝသုကုမဝဟိနံဝပဏိတံဝယံတုရေတန္တိကေဝသတ္တံဥပါဒာနိယအယောသတိရူပဥပါဒာနဲ့ခန္ဓာ အတိတ်ယုတ်တရားပိဿုပ္ပံယုတ်တရားအနာဂတ်ယုတ်တရားသစ္ဆန္ဒယုတ်တရားဗိဒ္ဓယုတ်တရားဟောလာရိကခေါ်တဲ့ယုံရင်ကျန်တဲ့ယုတ်တရားဒုက္ခမခေါ်တဲ့သင်္မင်းနည်းတဲ့ယုတ်တရားသီလခေါ်တဲ့ယုတ်ညံတဲ့ယုတ်တရားပဏိဒခေါ်တဲ့မွန်မြတ်တဲ့ယုတ်တရားဒုရခေါ်တဲ့ရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့အဝေးတဲ့ယုတ်တရားအရှိဝခဲလို့အသိဉာဏ်နဲ့အဝေးတယ်ပြောတာအသိဉာဏ်နဲ့ဝေးတဲ့ယုတ်တရားတဏိကခေါ်တဲ့အသိဉာဏ်နဲ့နိဂတ်နေတဲ့ယုတ်တရားသင်္ဆက်ဓမျိုးသောအကြံဖြင့်ဒီနေ့တဲ့ဒီယုတ်တရားအစုပေါင်းဒီတန်တော့အာသောတရား၄ပါးတို့ရဲ့အာယုန်ညာဉာဏ်ကြီးလို့ခေါ်ဆိုအပ်တဲ့30ဘုံအကျင့်မှတည်ရှိနေကြမယ်ဆိုရင်ပေါ့နော်ဥပါဒာနိယတဏှာဒိဋ္ဌိတို့ဖြင့်ငါငါဟာလို့လွန်ကျွေးရဖြစ်မယ်ဆိုရင်တဲ့အဲ့ဒီဒဇက်ဓမ္မသောအခြင်းအပြင်ဒီနေ့တဲ့သာလောဥပါဒာနိယဖြစ်နေတဲ့ယုတ်တရားအစုအပေါင်းကိုရူပပါဒနဲ့ခန္ဓာလို့ခေါ်တယ်ဒီလိုရှင်းပါနော်ဒီတော့ရူပကယုတ်ခန္ဓာကအစုဘာတွေကိုစုထားလဲဒဇက်ဓမ္မသောအခြင်းအပြင်ဒီနေ့တဲ့ယုတ်တရားအပေါင်းတွေကိုစုပုံထားတယ်အစုအပေါင်းကိုရူပခန္ဓာတနည်းအားဖြင့်ရူပပါဒနဲ့ခန္ဓာခေါ်တယ်နော်အလားတူပဲတစ္ဆေတမျိုးသားအချက်ဖြင့်ဒီနေ့ဝေဒနာအစုပုံကဝေဒနာခန္ဓာတစ္ဆေတမျိုးသားအချက်ဖြင့်ဒီနေ့ပညာအစုပုံကပညာခန္ဓာပညုပါဒနဲ့ခန္ဓာဝေဒနုပါဒနဲ့ခန္ဓာပညုပါဒနဲ့ခန္ဓာတစ္ဆေတမျိုးသားအချက်ဖြင့်ဒီနေ့စေတသိက်သင်္ခါရတရား50ပေါ့အစုအပုံကသင်္ခါရုပါဒနဲ့ခန္ဓာတစ္ဆေတမျိုးသားအချက်ဖြင့်ဒီနေ့အတိသေဝိညာဉ်တရားအစုအပုံကဝိညာဏုပါဒနဲ့ခန္ဓာလို့ခေါ်ပါတယ်အဲဒီခန္ဓာ5ပါးဒီအနိစ္စဒါကြောင့်အနိစ္စဆိုတာကဘာပြောတာလဲခန္ဓာ5ပါးဒီတော့ယောဂီပုဂ္ဂိုလ်ကဒီအနိစ္စလို့အဖန်ဖန်ထက်တာရှုတော့မယ်ဆိုရင်အနိစ္စဖြစ်တဲ့ဒီခန္ဓာ5ပါးကိုသိဖို့မလိုဘူးလားလိုနေပြီနော်ဒီတော့အနိစ္စတော့ရှုတော့မယ်အနိစ္စဖြစ်တဲ့ခန္ဓာ5ပါးတော့မသိဘူးဆိုလို့ရှိရင်တော့ရှုလို့ရပါမလားမရနိုင်ဘူးဟုတ်တယ်မလားဒါကြောင့်အနိစ္စဖြစ်တဲ့ခန္ဓာ၅ပါးကိုယောဂီကပထမအသိအောင်လေ့ကျင့်ရမယ်။ဒီပိုင်းကတော့ပရိနိဂသင်္ခါရခေါ်တဲ့နော်။ဉာဏ်တရားတွေမှာကျဉ်းကျန်နေတဲ့ပရိနိဂသင်္ခါရအမြင်နေတဲ့ယုံနဲ့သဘောသင်္ခါရတရားအလုံးကိုဉာဏ်တရားတွေဖြင့်တော့အပေါင်းစုပြီးဟောနေတဲ့အပိုင်းဖြစ်ပါလေနော်။ဒီတော့ရှင်းပိုင်းမှာကဉာဏ်နဲ့ဉာဏ်ရဲ့မြညာဝတ္ထုယုတ်တွေကိုဗရဏထားပြီးတော့ဟောနေတယ်။ရှင်းဥပဒနာပိုင်းကနော်။ဗရဏထားတယ်လို့သာပြောရတော့မပါဘူးလို့မဆိုလိုပါဘူးဒီပိုင်းကျတော့မြတ်စွာဘုရားကကျင့်ကြံနေသေးတဲ့ဇာဏတရားနဲ့တကွာကျင့်ကြံနေသေးတဲ့ပဂဉ္စကသင်္ခါရအမိယနေတဲ့ခန္ဓာ၅ပါးအလုံးကိုဒီပိုင်းမှာဟောနေပြီဒါကြောင့်ဒီပိုင်းရောက်တဲ့အခါကျတော့ရိုးရိုးဇာဏတရားသက်သက်ဇာခန္ဓာသက်သက်ဟုတ်သေးသလားမဟုတ်ဘူးဗာဏုပါဏယရူပခန္ဓာသက်သက်မဟုတ်သေးလားမဟုတ်တော့ဘူးစတုတ္ထက၄ခုပြည့်စုံသွားပြီဆိုလို့ရှိရင်ပရမတ္ထအတ္တအလုံးကုန်မသွားဘူးလားကုန်သွားပြီခုအနိစ္စဆိုတာကခန္ဓာ၅ပါးပြောနေပြီနော်ခန္ဓာ၅ပါးဆိုရင်ပဲပရမတ္ထအတ္တဓာတ်ကြီးကုန်မသွားဘူးလားကုန်နေပြီနော်ဒါကြောင့်အဲအနိစ္စဖြစ်နေတဲ့ခန္ဓာ၅ပါးကိုယောဂီပြတော်ကောင်းကသိရနော်ဘာဖြစ်လို့ဒီခန္ဓာ၅ပါးဒီအနိစ္စဖြစ်ရလဲဥပါဒဝိညာဋ္ဌတဘာဝဥပါဒဝယဉာဏ်ဋ္ဌတဒီစကားလေးကတော့ဟောအင်္ဂုတ္တတိကနိဗ္ဗာန်မှာမေခန္ဓာသုတ်တံဆိုတဲ့သုတ်တံတစ်ခုရှိပါတယ်သုတ်တံမှာဘုရားရှင်ရဲ့ဟောကြားတော်မူချက်ကိုကိုးကားပြီးဖွင့်ဆိုနေတဲ့ဒေသနာပါနော်ဆိုဒေသနာတော်ကိုလမ်းပြောကြည့်ပြီးတော့ဖွင့်ဆိုနေတဲ့အဖွင့်ဖြစ်ပါတယ်ဒီနိမာနိဘိက္ခဝေသင်္ခတ္တသင်္ခတ္တလက္ခဏာနိဥပါဒောပညာယတိဝယောပညာယတိသိတ္တလအညခန္တံပညာယတိမေခန္ဓာလို့ခေါ်ဆိုအပ်တဲ့တရားဒီမှာသင်္ခတ္တတရားလို့သိလောက်တဲ့အမှန်အတန်လက္ခဏာအသုံးခုရှိတယ်။ဘာတွေလဲ?ဥပ္ပါဒောပညာယတိဖြစ်မှုထင်ရှားတယ်။ဝယောပညာယတိပြတ်မှုထင်ရှားတယ်။ထိတ္တအညထတံပညာယတိဒီနေတဲ့ထိကာလကနေပြတ်မဲ့ဘင်ကာလဘက်သို့ဉိုင်လဲနေတဲ့ဖောက်ပြန်နေတဲ့သဘာဝလေးထင်ရှားတယ်။အဲ့ဒီအမှန်အတန်လက္ခဏာအသုံးခုထင်ရှားနေတဲ့တရားကိုသင်္ခတတရားလို့ဒီလိုဘုရားကသတ်မှတ်ပေးထားတယ်နော်။ဒါကြောင့်ခန္ဓာ၅ပါးသည်သင်္ခတတရားဖြစ်တယ်။သင်္ခတတရားဖြစ်တဲ့အတွက်ဥပ္ပတ္ထိပင်လို့ခေါ်ဆိုအပ်တဲ့ဖြစ်မှုတည်မှုပြတ်မှု၃မျိုးမရှိဘူးလား?ရှိ။ဖြစ်ပြီးပြတ်သဘာဝတရား၃မျိုးထင်ရှားရှိနေတဲ့အတွက်ကြောင့်ဒီခန္ဓာ၅ပါးသည် အနေစာဒီလိုအကြောင်းပြထားတယ်အနေစာဒါအနေစာဒါဆိုတာကဘာလဲအနေစာဒါဒီတိတံယေဝဥပါဒဝရဣညတ်ဝိညာဉ်ထတံဟုတ်တော်ဝအဘဝဝအနိစ္စတာအနိစ္စတာဆိုတာကတခြားဟာမဟုတ်ဘူးသုခန္ဓာ၅ပါးတို့ရဲ့ရှင်းမှုရဲ့ဒီမှုရဲ့ရဲ့မှုရဲ့ဆိုတဲ့အချင်းရာလေးပဲတနည်းအားဖြင့်တော့ဟုတ်တော်ဝအဘဝဝဖြစ်ပြီးတော့မရှိတဲ့သဘောလေးပဲအဲ့ဒါကိုအနိစ္စအချင်းရာလို့ခေါ်ပါတယ်နော်ဒီတော့အနိစ္စတာကအနိစ္စအချင်းရာဘာအနိစ္စအချင်းရာလဲခန္ဓာ၅ပါးတို့ဤအနိစ္စအချင်းရာဖြစ်မှုဒီမှုပြတ်မှုလို့ခေါ်ဆိုအပ်တဲ့အချင်းရာသို့မဟုတ်ဖြစ်ပြီးနောက်မရှိခြင်းသဘောလို့ခေါ်ဆိုရတဲ့အခြေအနေ။အဲဒီအခြေအနေကိုအနိစ္စတာလို့ခေါ်ပါတယ်။နောက်နံပါတ်3နိဗ္ဗာန်တဏ္ဍေနေဝကရေနအထတဝခဏဘိဗေနဘိတော်တိအထောဖြစ်ပြီးနောက်မရှိတဲ့သဘော။ဖြစ်ပေါ်နေတဲ့တရားတွေမှာသူဖြစ်တဲ့အတိုင်းမတည်ပဲခဏဘိလို့ခေါ်ဆိုအပ်တဲ့ပစ္စည်းရင်တရားဖြင့်ပစ္စည်းသွားမှုကိုပဲအနိစ္စလို့ပြောကျင်တယ်လို့ဒီလိုရှင်းထားပါတယ်ဆက်ချင်းနော်။ကဲနောက်တစ်ခုနံပါတ်3ကအနိစ္စနုပါဒနာ။အနိစ္စနုပါဒနာတိတ္တတာအနိစ္စတာယဝတိနာရူပတိတုအနိစ္စံဒီအနုပါဒနာ။ဒီယောဝရဏပညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာ၅ပါးကိုလှမ်းကြည့်လိုက်ရင်ဖြစ်ပြီးပြည့်နေတဲ့ဒီသဘာဝရှိတယ်။ဖြစ်ပြီးနောက်မရှိခြင်းသဘောတို့ရောက်သွားတဲ့ဒီသဘာဝရှိနေတယ်။ရှိနေတဲ့အတွက်ဒီဖြစ်ပြီးပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စလို့တွင်တွင်ရှုနေတဲ့အနုပါဒနာဉာဏ်ကိုအနိစ္စနုပါဒနာလို့ခေါ်တယ်ဒါဝိပါဒနာဉာဏ်ပဲနော်ဒါတော့အနိစ္စနုပါဒနာကဒီခန္ဓာ၅ပါးတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘာဝကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စလို့ရှုနေတဲ့အနုပါဒနာကိုပြောတာဒါတော့အနိစ္စလို့သိတဲ့ရှုသလားမရှုဘူးလားရှုနေတယ်ဒါတော့နည်းနည်းလေးသဘောပေါက်ဖို့လိုတယ်နော်အနိစ္စလို့သိတဲ့ရှုမှုကိုသိတဲ့ရှိနေတယ်အနိစ္စလို့သိတဲ့ရှုမှလည်းအနိစ္စဥပါဒနာဉာဏ်စရာကပေါ်လာမှာနော်။ကဲနောက်တစ်ခုနံပါတ်၄ကအနိစ္စဥပါဒိအနိစ္စဥပါဒိဆိုတာကဘာလဲ။အနိစ္စဥပါဒိဥပါဒိတိတယအနုပါဒနာယသမနာကတော။အနိစ္စလို့အဖမ်းမအထက်တရှုနေတဲ့အနိစ္စဥပါဒနာဉာဏ်နဲ့ပြည့်စုံနေတဲ့ယောဂီသူတော်ကောင်းကိုဘယ်လိုခေါ်လဲ။အနိစ္စဥပါဒိလို့ခေါ်ပါတယ်နော်။ဒီတော့ယောဂီတော်ကောင်းဆိုတာတကယ်ရှိလို့လားဆိုတော့မဟုတ်ပါဘူးเนาะဒါတော့ဟိုနန်းနေလဲအောင်စကားဆိုတော့ပြောရတာအနိစ္စလို့အဖမ်းမအထက်တရှုနေတဲ့အနုပါဒနာဉာဏ်ရဲ့ဒိဝအဒီနိယဖြစ်တဲ့ယုံနာတဏ္ဍအစဉ်ကိုပြောလို့ရဖြစ်ပါတယ်เนาะဒါကြောင့်ယတ္တမအေဝံကုတောအတ္တတံတောပတ္တတံတောသဣဒံအနိစ္စံဥပါဒိအတ္တသိတ္တမိပတ္တသိတ္တမိတိသက်ခေတိတိဝိရိတဘောအဲ့ဒီလိုအနန္တဘဝတို့ရဲ့ဖြစ်ပြီးဖြစ်တဲ့သဘောကိုအဖမ်းအထက်ထဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အလေးစားလို့အဖမ်းအထက်ထရှုပြီးတော့အသက်ရှုနေမယ်ဆိုရင်တဲ့အလေးစားလူပါတိအတ္တသိတ္တမိအလေးစားလူပါတိပတ္တသိတ္တမိသိခတိတိဝိတိတဘောအလေးစားလို့အဖမ်းအထက်ထရှုပြီးဝင်လေကိုဖြစ်စီအောင်ဖြစ်အောင်ကြည့်နေတယ်ခက်လေကိုဖြစ်အောင်ကြည့်နေတယ်လို့ခေါ်ဆိုပါတယ်ဆိုပြီးတော့ရှင်းထားတယ်နော်ဒါကြောင့်ဒီလိုအသက်ရှူတဲ့ရေမှာအနိစ္စဖြစ်နေတဲ့ဒီခန္ဓာ၅ပါးကိုပထမအတိကိုမလိုဘူးလားလိုနေတယ်ဒုတိယကဘာတိရမလဲအနိစ္စဖြစ်နေတဲ့ဒီခန္ဓာ၅ပါးတို့ရဲ့အနိစ္စအချင်းအရာကိုလည်းသိဖို့မလိုဘူးလားလိုတယ်တတိယကဒီအနိစ္စအချင်းအရာကိုသိပြီးတဲ့အချိန်ကမှအနိစ္စနဲ့အဖမ်းမအထက်တရှုနေတဲ့အနိစ္စဥပါဒနာဉာဏ်နဲ့လည်းပြည့်စုံဖို့မလိုဘူးလားလိုနေတယ်သုံးချက်ပြည့်စုံမှဒီပုဂ္ဂိုလ်ကိုအနိစ္စဥပါဒတိပုဂ္ဂိုလ်လို့ခေါ်တယ်နော်အဲ့ဒီလိုအနိစ္စဥပါဒိပုဂ္ဂိုလ်ဖြစ်အောင်ပြင်ပါလို့ဆရာရှင်ကတိုင်တွန်းနေတယ်နော်။ဒါအသက်ရှူပုံကြီးစနစ်ကိုသင်ပေးနေတယ်။ဒါတော့ဒီစကားအရာဥစ္စာတော့အနိစ္စဖြစ်နေတဲ့ခန္ဓာ၅ပါးကိုတော့ယောဂီပုဂ္ဂိုလ်ဒီဝိပဿနာဘိုင်းမှာပေါ့နော်။အထူးသဖြင့်ပြန်ပြီးတော့ရှုဖို့မလိုဘူးလား။လိုနေပြီ။အဲ့ဒီခန္ဓာ၅ပါးတဲ့မှာအတိတ်ခန္ဓာ၅ပါးလည်းမပါဘူးလား။ပါနေတယ်နော်။ဒီကလေးရဲ့အတိတ်ဘက်ကကြီးကြီးလေးဟောထားပေးမယ်လို့အကုန်လုံးပါနေတယ်။အတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးသစ္စာခန္ဓာ၅ပါးသစ္စာခန္ဓာ၅ပါးဝိဒ္ဓခန္ဓာ၅ပါးအာလုံးပါနေတယ်နော်ကဲဒီခန္ဓာ၅ပါးတိရောဘယ်ပုံဘယ်ပတ်ဘယ်နည်းနဲ့အဆင်ရှိပါမလဲရှုခွက်ကိုပြောဖို့အပိုင်းတော့ရောက်လာပြီနော်မပြောခင်ရှိနည်းနည်းလေးသတ္တကဂုံသောအောင်နောက်သုံးခုရှင်းရှင်းပြပြချက်ပြီးညာကြည့်ကြရအောင်နော်ဝိရာဂနုပါတိအတ္တသိတ္တမိတိသိခတိဝိရာဂနုပါတိပတ္တသိတ္တမိတိသိခတိတတိသတ္တကသတ္တကမှာဒုတိယမြောက် ဝိရာဂံဥပါတိဝိရာဂံသဘောကိုအဖန်မှန်အထက်တာရှိလေစီဒီဖြစ်ရဲ့အတ္တသိတ္တမိဝိလေကိုဖြစ်စေရဣတိဤသောသစ္စာတိဖြစ်၏ဝိရာဂံဥပါတိဝိရာဂံသဘောကိုအဖန်မှန်အထက်တာရှိလေစီဒီဖြစ်ရဲ့ပတ္တသိတ္တမိဖွယ်လေကိုဖြစ်စေအဣတိဤသောသစ္စာတိဖြစ်၏ဘာလဲဝိရာဂသဘောဒီလောက်နဲ့နားမလည်ဘူးနော်နားမလဲတော့နားလည်အောင်ဆိုပြီးဘုရားကြီးကအတော်ချုပ်ပြီးတော့ဖော်ပြပြတယ်ဒီအတော်ချုပ်ကလည်းပြည့်စုံမလားဆိုတော့မပြည့်စုံသေးဘူးနားလည်အောင်ထိုက်ရှင်းလင်းပြဖို့လိုအပ်နေသေးတယ်သို့တော့အဲ့ဒီအတော်ချုပ်တော့နားလည်ရင်တော့ရှင်းလင်းချက်ကိုသဘောပေါက်တဲ့အခါမှာဒီအတော်ချုပ်လေးဒီအစီအနှစ်ပဲဆိုတော့နားလည်လိမ့်မယ်ဒါပါလေဝိရာဂနုပါတိသင်္ခါရတရားတို့ဤပြည့်ချင်းပင်နဲ့ရာဂပြင်းဟန်နိဗ္ဗာန်ကိုအဖမ်းမအထက်ထာရှုလေရှိသည်ဖြစ်ပေအတ္တသိတ္တမိဝိလေကိုဖြစ်စေအာဣတိဤသောသိက္ခတိဖြင့်ဤဝိရာဂနုပါတိသင်္ခါရတရားတို့ဤပြည့်ချင်းပင်နှင့်ရာဂပြင်းဟန်နိဗ္ဗာန်ကိုအဖမ်းမအထက်ထာရှုလေရှိသည်ဖြစ်ပေပတ္တသိက္ခမိထွက်လေကိုဖြစ်စေအာဣတိဤသောသိက္ခတိဖြင့်ဤနှစ်ပိုင်းတစ်ပိုင်းကဝိပဿနာပိုင်းတစ်ပိုင်းကမဉ္ဇဉ်ပိုင်းဒီတော့ဒီပိုင်းကဝိပဿနာပိုင်းဒီပိုင်းကမဉ္ဇဏပိုင်းနှစ်ပိုင်းလုံးကိုဒီဝိရာကပုံနဲ့ခြုံငုံပြီးတော့ဖျားခြင်းကဟောနေတယ်နော်ဝိပဿနာပိုင်းမှာတော့ဝိရာကသဘောကိုရှုတဲ့ဆန်းကဘယ်လိုဟာလဲလို့မင်းရင်တော့သင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်းကိုမြင်အောင်ရှုရခொနည်းကခန္ဓာ၅ပါးခန္ဓာ၅ပါးတို့ရဲ့အကြောင်းရင်းဖြစ်တဲ့ကြောင့်ကျိုးဆက်ပြိစ္ဆာသမုပ္ပါသဘောတရားခန္ဓာ၅ပါးကဒုက္ခသစ္စာတရားကြံကြုံစံပြိစ္ဆာသမုပ္ပါသဘောတရားတွေကသမုဒိယသစ္စာတရားဒုသမုဒိယသစ္စာတရားဒုက္ခသစ္စာတရားနှစ်ပါးကိုသင်္ခါရတရားလို့ခေါ်တယ်။ဒုသင်္ခါရတရားတို့ဤပြည့်ချင်းဘင်းကိုအဖမံအထက်ကရှုနေတဲ့အနုပါဒနာဉာဏ်ကအဘင်္ဂနုပါဒနာဉာဏ်ပေါ့။သို့သောဘင်္ဂနုပါဒနာကနေစပြီးအထက်ပိုင်းဝိပါဒနာဉာဏ်အလုံးကိုခြုံငုံပြီးတော့ဟောနေတယ်လို့ဒီလိုတော့အာရုံယူပါဒီဝိရာကဖို့ကဘာဖြစ်လို့လဲမဉ္ဇဏ်နဲ့တစ်ဆက်တည်းဖြစ်နေတယ်။ဒီဝိပါဒနာဉာဏ်ဆုံးတဲ့မဉ္ဇဏ်ပေါ်လာမယ်ထိုမဉ္ဇဏ်ကိုလည်းဝိရာကမဉ္ဇဏ်မဆိုင်ခင်မင်္ဂလုပ္ပဒနာကနေစပြီးတော့အထက်ပိုင်းဝိပဿနာဉာဏ်အလုံးကိုလည်းဝိရာကလို့ဒီလိုမြတ်စွာဘုရားဟောနေတယ်။ဘာဖြစ်လို့လဲ။မင်္ဂဉာဏ်ကနေစပြီးတော့အထက်ပိုင်းဝိပဿနာဉာဏ်ရဲ့အခိုက်မှာရာဂရဲ့ကျင်းပြမှုသည်ပို့ပြီးတော့အာကောင်းရှင်းပိုင်းဖြစ်တဲ့နာမရူပပရိစ္ဆေဒဉာဏ်တို့သစ္စာပရိက္ခဉာဏ်တို့သမ္ပဒနာဉာဏ်တို့ဥရိယပြဉာဏ်တို့ထိုထိုဉာဏ်ဒီအခိုက်မှာလဲအထိုက်အလျောက်ရာဂကျင်းကွာပါတယ်။သို့တော်လဲမင်္ဂဉာဏ်ကနေစပြီးအထက်ပိုင်းဝိပဿနာဉာဏ်ဤအခိုက်မှာရာဂရဲ့ကျင်းကွာမှုကပို့ပြီးအရှင်ဝါအကောင်းလာတယ်။အကောင်းလာတဲ့အတွက်ထိုဘင်းကိုဖျက်ခြင်းကအထူးသဖြင့်ဥတည်ပြီးတော့ဟောနေတယ်။ဒီတော့အဲ့ဒီတော့အကောင်းတဲ့အချိန်ခါမှာအထက်ပိုင်းဖြစ်တဲ့ဝိပဿနာဉာဏ်ဤအခိုက်နဲ့ရာဂကျင်းနေတဲ့အတွက်မင်္ဂဉာဏ်ကနေစပြီးအထက်ပိုင်းဝိပဿနာဉာဏ်အလုံးကလည်းသင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်းကိုသာလည်းဥတည်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးရှုနေတဲ့ဉာဏ်ကြီးဖြစ်ပါတယ်။အဲဒီတော့အဲ့ဒီလိုအထက်ပိုင်းဝိပဿနာဉာဏ်ဤအခိုက်မှာဒီသင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်းကိုအာယုံယူပြီးတော့အဖန်မှာအတ္တရှုနေရင်ထိုဝိပဿနာဉာဏ်တွေကတရင်ကအဖြစ်အကကုန်တည်နေတယ်။တရင်ကအဖြစ်ရာဂကိုပယ်စွန့်တဲ့အတွက်ထိုဝိပဿနာဉာဏ်တွေလည်းဝိရာဂအမိရတယ်။သောဝိရာဂအမိယတဲ့ဝိပဿနာဉာဏ်ဤနဲ့ပြည့်စုံပြီးတော့အသက်ရှင်နေပါလို့ဝိပဿနာဘင်းကိုဖျားခြင်းကသတ်မှတ်ပေးတယ်နော်။ဒါကြောင့်ဝိသတိမဲ့အထက်ကထာမထမတဲ့သံမျက်နှာ282ပါးဒီဝိရာဂအကြောင်းကိုပြောလို့ဖွင့်ထားတယ်။ဝိရာဂံဥပါတိတိအိထာပန္နတွဲဝိရာဂခရဝိရာဂောသအိသန္တဝိရာဂောသဝိရာဂနှစ်မျိုးရှိပါတယ်။ခရဝိရာဂအိသန္တဝိရာဂဘယ်နှမျိုးရှိလဲ?နှမျိုးတဏ္ဍခယဝိရာဂောတိသင်္ခါရဏံခဏဘင်္ဂောခယဝိရာဂဆိုတာကဘာလဲသင်္ခါရတရားတို့ဤခဏမဲ့စက်တဲ့တဲ့ပြည့်နေတဲ့ဘင်္ဂောခယဝိရာဂခေါ်တယ်အစ္ဆန္ဒဝိရာဂောတိနိဗ္ဗာဏံအစ္ဆန္ဒဝိရာဂဆိုတာကနိဗ္ဗာန်ကိုပြောတယ်ဝိရာဂနုပါတိတိတရုပယတတနာဝတိနာဗုဒ္ဓဝိပဒနာသမေခောသာဟောတရုပယတတနာဝတိနာသင်္ခါရတရားတို့ရဲ့ပြည့်ချင်းပင်နဲ့ရာဂရဲ့ချုပ်ညာဖြစ်တဲ့နိဗ္ဗာန်အဲ့ဒီနှစ်ခုကိုအဖမ်းမအထက်တရှုနေတဲ့ဝိပဿနာဉာဏ်နဲ့မဉ္ဇဏ်ဟာဝိရကဒုပဒနာဒီတော့ဝိပဿနာဉာဏ်ဟာလည်းဝိရကဒုပဒနာအမိရတယ်မဖြစ်လို့လဲသင်္ခါရတရားတို့ရဲ့ပြည့်ချင်းပင်ကိုခဏမဆက်တည်းတည်းရှုနေတဲ့အချိန်ကမှတရင်ကအဖြစ်ပြိဓာရီကိုထုံညာကပဲဆုံးနေတယ် ဒါကြောင့်ဝိပဿနာဉာဏ်ဒီဝိရကနုပါဒနာသတိရပြန်နေအရိယမရိယကတော့နိဗ္ဗာန်ကိုအာရုံယူပြီးတော့ရာဂကိုသမုဒ္ဒေတအဖြစ်အကျွမ်းမဲ့ပဲစွန့်နေဒါကြောင့်နိဗ္ဗာန်ဒီသစ္ဆန္ဒဝိရကအမြင်ရတယ်နိဗ္ဗာန်ကိုအာရုံယူပြီးဖြစ်ပေါ်သွားတဲ့နိဗ္ဗာန်ကိုလှမ်းပြီးမြင်နေတဲ့ရှုနေတဲ့မဉ္ဇဏ်ကဝိရကနုပါဒနာဉာဏ်ဖြစ်တယ်နော်ဒါကြောင့်ဒါယတုဣဒါယပိအနုပါဒနာယသမဏဂတောဟုတ်တော်ဘာအတ္တတံပတ္တတံဒောသဇာကနုပါတိအတ္တသိတံမိမတ္တသိတံမိဒီသိခတိဒီဝိရိတဘောအဲ့ဒီလိုအနုပါဒနာညာနှစ်ပါးနဲ့ပြည့်စုံပြီးတော့အသက်ရှင်နေမယ်ဆိုလို့ရှိရင်ဝိရာဂသဘောကိုအဖမံအထက်ထက်ရှုပြီးတော့ဝင်လေထွက်လေကိုဖြစ်အောင်ကြည့်နေသည်လို့အတိအမှန်ပြုပါဆိုပြီးတော့ဒီလိုရှင်းထားနော်ဒါကြောင့်ဥစ္စေတို့ဝိရကသဘောကိုအဖမံထက်တဲ့ရှုတာကဝိရကဝိရကလို့ထက်ခက်ထက်ကရှုနေရတဲ့ပုံစံမျိုးတော့မဟုတ်တော့ဘူးနော်ရှုရမှာကဒီသင်္ခါရတရားတို့ရဲ့ပြည့်စုံဘင်းကိုအာရုံယူပြီးတော့အနိစ္စလို့ရှုမယ်ဒုက္ခလို့ရှုမယ်အနတ္တလို့ရှုမယ်အနိစ္စဒုက္ခအနတ္တလက္ခဏာသုံးတဲ့ဒလဲ့စီတင်ပြီးတွင်တွင်ကြီးရှုနေတဲ့ထိုအချိန်ခါမျိုးမှာရာဂဒီသင်္ခါရအပြင်ကျင်းနေတယ်ကုန်နေတယ်သင်္ခါရအပြင်ရာဂကျင်းနေကုန်နေတဲ့အတွက်ကြောင့်ထိုအနိစ္စနုပါဒနာဒုက္ခနုပါဒနာအနတ္တဥပါဒဏ်ညာ၃ပါးကိုပဲဝိရကဥပါဒဏ်ညာလို့ဒီလိုခေါ်တာဒါဝိပါဒနာပဲမဲ့ညာမင်းကြတော့ဒီမဲ့ညာကအာသင်္ကတတအငိမ့်ကနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့အစ္ဆန္ဒဝိရကအမြင်ရတဲ့အာသင်္ကတတအငိမ့်ကနိဗ္ဗာန်ကိုတည့်ရင်မြတ်ဖို့ပြုပြီးတော့ရာဂကိုအကျွမ်းနဲ့ပယ်တတ်တဲ့သမုဒ္ဒေတအဖြစ်ဒါကြောင့်အရိယမတရားဒီလေဝိရကအမိရနေတဲ့နိဗ္ဗာန်ကိုအဖမံထက်ထက်နိဗ္ဗာန်ကိုအာရုံယူနေတဲ့အတွက်ဝိရကအနုပါဒနာအမိရနော်အဲ့ဒီအနုပါဒနာညာနှစ်မျိုးနဲ့ပြည့်စုံပြီးတော့ဝိရင်ထွက်နေဖြစ်အောင်ဖြစ်နေပါလို့ဒီလိုဖျားရှင်ကအသက်ရှူနည်းပြလို့ကိုသင်ပေးတယ်နော်သင်ပေးတဲ့အချိန်ကကြတော့ဒီညာမှာလဲရှုအပ်မှာကသင်္ခါရတရားလို့ပြောနေတဲ့အတွက်ဒုက္ခသစ္စာတရားနဲ့သမုဒယသစ္စာတရားနှစ်ပါးကိုဒီယောဂီသူတော်ကောင်းကြီးရှုထားတတ်ပြီးဖြစ်ဖို့တော့မလိုဘူးလားဒီလိုနည်းနဲ့ဒုက္ခသစ္စာတရားတွေကပါလေသစ္စာတည်းမျိုးသောအချက်ဖြင့်တည်နေတဲ့ခန္ဓာငါးပါးအစုအဖို့သမုဒိယသစ္စာတရားတွေကကြောင်းကျွန်းဆဲပရိစ္ဆာသမုပ္ပါသဘောတရားဒီနှစ်ခုကိုတော့သတိတကျအတိတ်ကပြည့်စုံကံကာလ၃ပါးလုံးမှာဝင်ဆက်ပြီးရှုထမ်းတတ်ပြီးဖြစ်ဖို့တော့မလိုဘူးလားလောကနေဒီဝိရဒ္ဓဥပဒနာဉာဏ်နဲ့ပြည့်စုံခြင်းနဲ့ဆိုရင်နော်ကဲနိရောဓဥပဒ္ဓိပတိပိဧတိဝနယောဟောနိရောဓနုပါတိပုံမှန်လည်းဤလိုပါပဲအဲဒီတော့ခရနိရောဓသစ္ဆန္ဒနိရောဓနိရောဓသမျိုးပဲပေါ့သင်္ခါရတရားတို့ရဲ့ခန္ဓာမဆက်တည်းတည်းရက်နေတဲ့ဘင်းကိုအာရုံယူပြီးတော့အဖမ်းမအထက်တဲ့လက္ခဏာရဲ့သုံးတန်တင်ပြီးရှုပ်ပွနေတဲ့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာရာဂတိတွင်ကအဖြစ်ချုပ်တယ်တွင်ကအဖြစ်ချုပ်နေတဲ့အတွက်ထိုဝိပဿနာဉာဏ်ကိုနိရောဓအနုပါခေယနိရောဓအနုပါဒနာညာလို့ဒီလိုလည်းခေါ်တယ်နော်အိဇန္ဒနိရောဓဆိုတာကတော့နိဗ္ဗာန်ပဲအိဇန္ဒနိရောဓနိဗ္ဗာန်ဆိုတာကနိဗ္ဗာန်ကိုအာရုံယူပြီးတော့မဉ္ဇဏ်ကသိလိသာကိုသမုဒ္ဒေတအဖြစ်အကျွမ်းမဲ့ဆက်တတ်တယ်ဒါကြောင့်နိဗ္ဗာန်ဒီအိဇန္ဒနိရောဓအမိရအိဇန္ဒနိရောဓအမိရတဲ့နိဗ္ဗာန်ကိုအာရုံယူပြီးတော့နေတဲ့မဉ္ဇဏ်ဟာလေအိဇန္ဒနိရောဓအနုပါဒနာအမိရဒါကြောင့်ခရနိရောဓနုပါဒနာရဲ့အိဇန္ဒနိရောဓနုပါဒနာရဲ့ဒီအနုပါဒနာညာဘက်နဲ့ပြည့်စုံပြီးတော့အသက်ရှင်နေပါလို့ဒီလိုဖြန့်ရှင်းတာအတိုင်းကျွမ်းနော်ဝိရာဂနဲ့အတူတူပဲကဲနောက်တစ်ခုပဋိနိဒေကနုပါတိပဋိနိဒေကသဘောကိုအဖမှန်ထက်တာရှုလေရှိသည်ဖြစ်၍အာသတိကမိဝေလေးကိုဖြစ်စေရာဣတိဤသောသိဖြစ်သည့်ခြင်းဤပတိနေတကံတို့ပါတိပတိနေတကသဘောကိုအဖမှန်ထက်တာရှုလေရှိသည်ဖြစ်ပေပတ္တနိဒံမိထွက်လေကိုဖြစ်ခြင်းအိတိဤသောသိခတိဖြစ်၏။ဘာလဲ။နားလည်ပြမနားလည်ပဲနော်။နားမလည်တဲ့ပုဂ္ဂိုလ်တွေအတွက်တို့ပေါ့။ထပ်ပြီးဘာသာပြန်ရင်ပတိနေတကံတို့ပါတိသင်္ခါရတရားတို့၏ပြည့်ခြင်းပင်နှင့်ရာဂကိုတခါဆွလို့ရနိဗ္ဗာန်ကိုအဖမ်းမှန်ထက်တာသူလည်းရှိသည်ဖြစ်ပေအတ္တသိတ္တမြေဝင်လေကိုဖြစ်เสียဤသည့်ဤသို့သိခတိခြင်းဤပတိနိဒေကံဥပါတိသင်္ခါရတရားတို့ဤပြည့်ခြင်းပင်နှင့်ရာဂကိုတခါဆွလို့ရအတ္တင်္ဂတ္တနိဗ္ဗာန်ကိုအဖမ်းမှန်အထက်တာသူလည်းရှိသည်ဖြစ်ပေပတ္တသိတ္တမြေထွက်လေကိုဖြစ်เสียဤသည့်ဤသို့သိခတိခြင်းဤဒီလိုသင်ချက်ထားနော် ဒီတော့ဒီပရိနိဗ္ဗာန်ကဆိုတဲ့သဘောနဲ့ပတ်သက်ပြီးတော့အသက္ကရာဇရောကနှစ်နည်းသင်ထားတယ်နော်ပရိနိဗ္ဗာန်ကဥပါတိတိအထာပိတွေပရိနိဗ္ဗာန်ကပရိသကပရိနိဗ္ဗာန်ကောသပက္ခန္တနာပရိနိဗ္ဗာန်ကောသပရိနိဗ္ဗာန်ကနှစ်မျိုးရှိတယ်ပရိသကပရိနိဗ္ဗာန်ကရောပက္ခန္တနာပရိနိဗ္ဗာန်ကရောသွတ်လွတ်တဲ့ပရိနိဗ္ဗာန်ကအတမျိုးပြေဝင်သွားတဲ့ပရိနိဗ္ဗာန်ကအတမျိုးလို့ဆိုလို့နော်ပရိသကပရိနိဗ္ဗာန်ကနဲ့ပက္ခန္တနာပရိနိဗ္ဗာန်ကဆိုပြီးပရိနိဗ္ဗာန်ကဘယ်နှမျိုးရှိလဲနှမျိုးအဲ့ဒီမှာပရိသကပရိနိဗ္ဗာန်ကနဲ့ပက္ခန္တနာပရိနိဗ္ဗာန်ကဤဘုံကိုအထက်ကရာဆရာတော်ကထပ်ပြီးရှင်းထားတယ်ဝိပဿနာဟိတရင်္ဂဝသေနတတ္တိခန္ဓာပိသင်္ခါရိဟိကိလေသေပရိသေသတိသင်္ခတာသောတာတတ္တိနာသတ္တိပရိသေနိဗ္ဗာန်ေတံနိနာတာယပက္ခန္တိပက္ခန္တတိဤပရိသကပရိနိဗ္ဗာန်ကိုသိဖို့ပက္ခန္တနာပရိနိဗ္ဗာန်ကိုသတိဩသတိဝိပဿနာဉာဏ်ဟာပရိသကပရိနိဗ္ဗာန်ကလည်းအမိရတယ်ပက္ခန္တနပရိနိဗ္ဗာန်ကလည်းအမိရတယ်အမိဘယ်နှမျိုးရလဲနှမျိုးမဉ္ဇဏလည်းအလားတူပဲပရိသကပရိနိဗ္ဗာန်ကလည်းအမိရတယ်ပက္ခန္တနပရိနိဗ္ဗာန်ကလည်းအမိရတယ်နှမျိုးပဲရတယ်ဘယ်လိုရတယ်လဲလို့မေးရင်ဝိပဿနာတိတရင်္ဂအာဖြင့်ဣလိတာတိကိုပယ်စွန့်တယ်ဣလိတာတိကိုပယ်စွန့်တဲ့အခါကျတော့ဦးဇင်းတို့ဝိပဿနာဉာဏ်ကခொနကအထုသဖြင့်သင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်္ဂောအဖမ္မထက်တာရှုနေတယ်သင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်္ဂောအဖမ္မထက်တာရှုနေတဲ့အချိန်အခါမှာသင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်္ဂောအဖမ္မထက်တာရှုနေတဲ့အချိန်အခါမှာတရင်္ဂအဖြင့်ပြိတ္တာတွေကိုဒီဝိပဿနာဉာဏ်ကပယ်စွန့်နေတယ်အဲဒီလိုသင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်္ဂောအဖမ္မထက်တာအာရုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးရှုဖို့သုံးဓာတ်နေတဲ့အပိုင်းမှာတရင်္ဂအဖြင့်ပြိတ္တာတွေကိုပယ်လိုက်တဲ့အတွက်ပြိဋ္ဌာရှိမှပြိဋ္ဌာအခေါ်တည်းရမှအကျိုးပေးခွင့်ရနိုင်တဲ့ကံဒီကိုလည်းဒီရင်ကအပြင်ပယ်စွန့်နေပြီးနေတယ်ကံကိုပယ်စွန့်လိုက်တဲ့အတွက်ကံနဲ့ပြိဋ္ဌာကိုအဘိသင်္ခါရတရားလို့ခေါ်ပါတယ်နော်ဘဝတစ်ခုကိုဖြစ်ပေါ်အောင်ပြုပြင်ဖန်တီးပေးနေတဲ့တကယ်ဖန်ဆင်းခြင်းတွေဖြစ်လို့သူတို့ကိုအဘိသင်္ခါရတရားကံနဲ့ပြိဋ္ဌာပရိစ္ဆာသမုပ္ပါဒိနဲ့ပြောရင်တော့ဝိဇ္ဇာတဏ္ဍာဥပါဒံသင်္ခါရကံပဲဒီဝိဇ္ဇာတဏ္ဍာဥပါဒံသင်္ခါရကံဆိုတဲ့ဒီတရား၅ခုဒီအဘိသင်္ခါရတရားဘဝတစ်ခုသို့မဟုတ်ဘဝလိုအမိရနေတဲ့ယုံနာနှစ်ပါးဖြစ်ပေါ်လာအောင်ပြုပြင်ဖန်တီးပေးနေတဲ့ဖန်ဆင်းခြင်းတွေဖြစ်တယ်ဒါကြောင့်သူတို့ကိုအဘိသင်္ခါရတရားလို့ခေါ်တယ်နော်ဒါပေမဲ့တကယ်ပြုပြင်ပေးနေတာကတော့ကံကပြုပြင်ပေးတာပါအဝိဇ္ဇာတဏဥပါဒံတို့ကကံကိုဘေးကနေဆံညံပေးထားတယ်နော်ဒါကြောင့်အဘိသင်္ခါရတရားတွေအမြင်ရနေတဲ့ကံကိုလည်းသူကတခြင်းကအဖြစ်အစွန်းတယ်ကိလေသာကိုလည်းတခြင်းကအဖြစ်အစွန်းတယ်အဘိသင်္ခါရအမြင်ရနေတဲ့ကံကိုလည်းတခြင်းကအဖြစ်အစွန်းတယ်ကံနဲ့ကိလေသာကိုတခြင်းကအဖြစ်အစွန်းလိုက်တဲ့အတွက်ကံကိလေသာဒီရှိမှဖြစ်ပေါ်လာနိုင်တဲ့ဆွမ်းအားရှိတဲ့ခန္ဓာ၅ပါးကိုလည်းတခြင်းကအဖြစ်အစွန်းပြီးဖြစ်မကောင်းဘူးလားဖြစ်သွားတယ်ဒါကြောင့်ခန္ဓာတခြင်းကဝတ္တေနတတ္တိခန္ဓာပင်ခန္ဓာပိသင်္ခါရေဟိကိလေသာပရိစ္ဆေသတိတခြင်းကအဖြစ်ခန္ဓာအဖြစ်သင်္ခါရတရားတွေနဲ့ကအတိဓာတ်တွေကိုဝိပဿနာဉာဏ်ကအစွန်းထိတာပါလို့ဒီလိုရှင်းတယ်နော်ဆွမ်းတဲ့အတွက်သူကဘာလဲပရိစ္ဆာကပฏิနိစ္စကအမိရတယ်တခြင်းကအဖြစ်ခန္ဓာနဲ့ခန္ဓာရဲ့အဘိသင်္ခါရတရားရဲ့ကိလေသာရဲ့ပေါ့ခန္ဓာအဘိသင်္ခါရတရားတွေတကွာကိလေသာတွေကိုတရင်္ဂအဖြင့်ပယ်စွန့်နေလို့ဝိပဿနာဉာဏ်ဤပရိစ္ဆာကပฏิနိစ္စကအမိရတယ်နောက်တစ်ခုပက္ခန္တနာပฏิနိစ္စကဘယ်လိုအမိရတယ်လို့မေးတော့သင်္ခတသောတာတတ္တိနသောတပိပရိတ္တနိဗ္ဗာန်နိတ္တနိနာတယပက္ခန္တတိပရိစ္ဆာကပฏิပက္ခန္တနာပฏิနိစ္စကောသင်္ခတသောတာတတ္တိနဒီကံကမှာသင်္ခတအမိရနေတဲ့ယုံနာကြောင့်ကျောသင်္ခါရတရားစုတွေရဲ့ပြည့်ချင်းပင်ပေါ့ဒီအပြစ်ကိုမြင်နေတယ်တနည်းအားဖြင့်အနိစ္စဆိုတဲ့အပြစ်ဒုက္ခဆိုတဲ့အပြစ်အနတ္တဆိုတဲ့အပြစ်တွေကိုသူကမြင်နေတယ်ပြုံပြုံပြည့်ပြည့်နေတဲ့ဂုံဂုံသွားတဲ့သဘောကအနိစ္စပြုံပြုံပြည့်ပြည့်နေလို့ကြောက်ကြောက်ပဲကောင်းတဲ့အခြင်းအရာကဒုက္ခမပြည့်စုံတဲ့အခြေခဲအခိုင်အမာနှစ်သာရအပြစ်ပြီးတဲ့အတ္တမရှိတဲ့သဘောကအနတ္တဒီအနိစ္စဆိုတဲ့အပြစ် ဒုက္ခဆိုတဲ့အဖြစ်အနတ္တဆိုတဲ့အဖြစ်ဒီအဖြစ်တွေကိုဒုက္ခကောင်းဆုံးမြင်နေတယ်။မြင်နေတဲ့အတွက်တပိပရိတ္တနိဗ္ဗာန်တင်တဏိဏတရားပတ်ခံတည်းဒီခန္ဓာတရားတို့ရဲ့ရောင်းမြန်ဖြစ်တဲ့ရောင်းမြန်ဆိုတာကသင်္ခါရတရားတွေကအနိစ္စအာသင်္ခါရတအနိစ္စနိဗ္ဗာန်ကအနိစ္စထားရတည်နေတယ်။သင်္ခါရတရားတွေကဒုက္ခအာသင်္ခါရတအနိစ္စနိဗ္ဗာန်ကဒုက္ခဧကန္တဒုက္ခနော်ဒုက္ခဖြစ်နေနေမှရောချက်နေတာအဖြစ်ကိုဒါကြောင့်ဒီသင်္ခါရတရားတွေနဲ့ဟာထိတ်တိုင်းဆန့်ကျင်ဘက်ဖြစ်တယ်ထိတ်တိုင်းဆန့်ကျင်ဘက်ဖြစ်တဲ့ဒီနိဗ္ဗာန်ဘက်တော့စိတ်ကပြေးပြီးတော့ဝင်နေပြီညွတ်ကန်းဆန့်ကျင်ပြီညွတ်ကန်းကျန်းပြီးတော့ပြေးနေတယ်ဒီလိုညွတ်ကန်းကျန်းပြီးပြေးနေတဲ့အတွက်ကြောင့်ဝိပဿနာပြီးပဋ္ဌာန်းတဲ့ပရိနိဒ္ဓကလည်းအမြင်ရတယ်ပရိစ္ဆာကပရိနိဒ္ဓကပဋ္ဌာန်းတဲ့ပရိနိဒ္ဓကအမြင်နှမျိုးရတယ်ဒီတော့မိမိကမဉ္ဇဉ်ကိုမဆိုင်သေးဘူးဆိုရင်တော့ပရိစ္ဆာကပဋိနိဒ္ဓကနဲ့ပက္ခန္ဒနာပရိနိဒ္ဓကအမြင်ရတဲ့ဝိပဿနာဉာဏ်နဲ့ပြည့်စုံအောင်ပြုစားရနော်ဝိပဿနာဉာဏ်ဖြင့်ပြည့်စုံနေပြီဆိုလို့ရှိရင်တော့ထိုဝိပဿနာချုပ်နေတဲ့ပုဂ္ဂိုလ်ဟာပရိစ္ဆာကပရိနိဒ္ဓကပက္ခန္ဒနာပရိနိဒ္ဓကနှစ်မျိုးနဲ့မိမိကပြည့်စုံနေပြီလို့မပြောနိုင်ဘူးလားပြောနိုင်တယ်အဲဒီလိုပြည့်စုံပြီးတော့အလက်ရှိနေပါပရိစ္ဆာကပရိနိဒ္ဓကပက္ခန္ဒနာပရိနိဒ္ဓကလို့ခေါ်ဆိုအပ်တဲ့ပရိနိဒ္ဓကနှစ်မျိုးနဲ့ပြည့်စုံပြီးတော့အသက်ရှင်နေပါတနည်းအားဖြင့်တော့သာသလိုလဲ။သင်္ခါရတရားတွေပြည့်ချင်းဘင်းကိုအပ္ပမအတ္တလက္ခဏာရင်တုံးတာတင်ပြီးတော့ဝိပဿနာရှုပြီးအသက်ရှင်နေပါလို့ဒီလိုပြောလို့ထားပါပဲနော်။ကဲမဉ္ဇဉ်သွားကြတော့မေသောသမုဒိတဝတ္တိတာသတ္တိခန္ဓာဖြင့်သင်္ခါရဟိဒီလေတဲ့ပရိစ္ဆာကတိအရမဏကရဏိနသနိဗ္ဗာန်ေပက္ခန္တတိတိပရိစ္ဆသပရိနိဗ္ဗာန်သောစီဝပက္ခန္တနာပရိနိဗ္ဗာန်သောတိသဟုဆိုသည်မဉ္ဇဉ်ကြတော့သမုဒ္ဒေတာအဖြင့်ခန္ဓာအဘိသင်္ခါရတရားတွေနဲ့သကွာသတိသာတွေကိုပယ်ဆွတ်မဉ္ဇဉ်ကသတိနာကိုပယ်ဆွတ်နေခဏကအကျုံးနဲ့ပတ်သက်လိုက်တာအကျုံးနဲ့ပတ်သက်တဲ့ခဏကနောက်တဲ့တဖန်ဖြစ်ပေါ်မှုလုံးလုံးမရှိတော့ဘူးနောင်တန်ဘာမဖြစ်တော့ချုပ်ချင်းဖြင့်မဉ္ဇဉ်ကချုပ်အောင်ကိလေသာကိုပယ်လိုက်တယ်။အဲဒီကိလေသာကိုပယ်လိုက်တဲ့အတွက်ကိလေသာရှိမှအကျိုးပေးဖို့ရတဲ့ရနိုင်တဲ့အဘိသင်္ခါရတရားတွေတန်နေလေပယ်ပြီးဖြစ်သွားတယ်။တန်ကိလေသာကုန်သွားတဲ့အတွက်တန်ကိလေသာကြောင့်ဖြစ်မဲ့ခန္ဓာတွေလည်းပယ်ပြီးဖြစ်သွားတယ်။ဒါကြောင့်ခန္ဓာနဲ့တကွခန္ဓာအဘိသင်္ခါရတရားတွေနဲ့ပါကိလေသာတွေကိုအရိယာမဂ်တရားကအကျိုးနဲ့ပယ်တတ်တဲ့အတွက်ပရိစ္ဆာကပရိနိဗ္ဗာန်ကိုခေါ်တယ်သူကလုံးလုံးကိုစွန့်လိုက်တယ်။နောက်တစ်ခုနိဗ္ဗာန်ကိုအာရုံပြုတ်ပြီးတော့နိဗ္ဗာန်ဘက်ကိုပြေးဝင်သွားတဲ့အတွက်ကြောင့်လည်းဘက်ခံတဲ့ပရိနိဗ္ဗာန်ကိုခေါ်တယ်။ဒါကြောင့်အရိယာမေတ္တရားဒီပရိစ္ဆာကပရိနိဗ္ဗာန်ကဘက်ခံတဲ့ပရိနိဗ္ဗာန်ကအမည်နှစ်မျိုးရတယ်။အဲဒီပရိစ္ဆာကပရိနိဗ္ဗာန်ကဘက်ခံတဲ့ပရိနိဗ္ဗာန်ကခေါ်တဲ့ပရိနိဗ္ဗာန်ကညာနှစ်မျိုးနဲ့ပြည့်စုံပြီးတော့အသက်ရှင်နေပါလို့ဒီလိုပြောတဲ့အတိုင်းတုံးတယ်။ဒါတော့ဘာဆိုလိုတာလဲ။နိဗ္ဗာန်ကိုအာရုံယူပြီးတော့အတက်ရှင်နေသမှာအဲဒီလိုအာရုံယူတာရိုးရိုးတော့မဟုတ်ဘူးဒီအာရုံယူနေတဲ့မဉ္ဇဏ်မှာကိလေသာကိုလုံးလုံးကံကိလေသာခန္ဓာတွေကိုလုံးလုံးပယ်ဆွတ်နိုင်တဲ့သွားရည်ရှိတယ်အဲဒီသွားရည်ရှိတဲ့မဉ္ဇဏ်ဖြင့်နိဗ္ဗာန်ကိုအာရုံယူပြီးတော့အတက်ရှင်နေပါလို့ဒီလိုခင်ဗျားချင်းကတိုင်တွန်းထားတယ်ဒါရိုးရိုးစကားပြောနေတယ်နော်ကဲအနုပါဒနာဘယ်နှခုရှိလဲ၄ခုအဲဒီမှာ၄ခုဆိုတာကခုနကအနိစ္စအနုပါဒနာရဲ့ဝိရာဂ ानु ပါဒနာ၊ നിര ောဓ ानु ပါဒနာ၊ ပฏิနိဒ္ဓက ानु ပါဒနာဒါသရုပ်ထအစုတ်ကနော်။ဥပယံမိပါဒပရိမာပရိမာညာဏဏအနုအနုပါဒနာတို့အနုပါဒနာတိဟုသတိ။နှစ်ပါးစုံအဲဒီတော့ပရိစ္ဆာကပရိနိဒ္ဓကနဲ့ပက္ခန္ဒကပရိနိဒ္ဓကနှစ်ခုကဘာပြောတာလဲလို့မြင်တော့ဥပယံမိပါဒပရိမာပရိမာညာဏဏအနုအနုပါဒနာတို့အနုပါဒနာတိဟုသတိ။တစ်ခုလုံးကရှေ့ရှေ့ဉာဏ်လေးကိုထပ်ခါထပ်ခါပြန်ပြီးတော့ရှုနေလို့အနုပါဒနာလို့ခေါ်နေတာပြီးတော့ရှုနေတဲ့ဝိပဿနာဉာဏ်ကောင်းနဲ့တဖန်ပြန်ပြီးတော့မရှိပါဘူးလားရှိပါမယ်။ဒါကြောင့်ဟောဘက်ကဝိသုတိမေအထက်ကရာဒုတိယတော်ဘင်္ဂဉာဏ်ပိုင်းကြတော့ရှင်းရှင်းအထက်ကရာဆရာတော်တို့ရဲ့သတ်မှတ်ချက်ကိုအထက်ကရာဆရာတော်ကဘယ်လိုပြောလဲ။ဉာဏ်တေသဉာဏ်နိစ္စဥပ္ပဘိဝိပတ္တိဉာဏ်တလို့ခေါ်ဆိုအပ်တဲ့ဒုက္ခတေသတရားသမုဒိယတေသတရားသိအပ်တဲ့တရားနော်ဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိရတဲ့တရားတွေကဉာဏ်တ္ဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားအဲဒီဉာဏ်တ္အမိယနေတဲ့ဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုလည်းဝိပဿနာရှိပါမယ် ညာနာလို့ခေါ်တဲ့ဒီဒုက္ခဒေသတရားလူတရားဒေသတရားတွေကိုဝိပဿနာရှုနေတဲ့ဉာဏ်ကိုလည်းတစ်ဖန်ပြန်ပြီးတော့ဝိပဿနာရှုပါဆိုပြီးဒီလိုရှင်းပြထားတယ်။အဲဒီတော့ဒီညာမှာကဒီအနုပါဒနာဘိုင်းရောက်လာတော့ဒီပဋိနိဗ္ဗာန်ကအနုပါဒနာနဲ့သက္ကံပဋိနိဗ္ဗာန်ကအနုပါဒနာဆိုတာကတော့ခန္ဓာကဝိပဿနာဉာဏ်ကိုတစ်ဖန်ပြန်ပြီးတော့ဝိပဿနာရှုဖို့ဘုရားရှင်ညွှန်ကြားနေတယ်လို့ဒီလိုမှတ်ပါနော်။ကဲ။ကောင်းပြီ။ဒီဒံသဒုက္ခသဒုက္ခသုဒ္ဓဝိပဒနာဝတိလေးဝဘုဒ္ဓံဟောဒီသဒုက္ခသဒုက္ခကိုဘုရားရှင်ဒီသုဒ္ဓဝိပဒနာယန္တိကအစွမ်းအဖြစ်ကလည်းဟောနေတယ်နော်ဒီတော့သုဒ္ဓဝိပဒနာယန္တိကလမ်းကလေးဘုရားဟောတာပါဒီတော့သုဒ္ဓဝိပဒနာယန္တိကလမ်းနဲ့ကဇန္တရားတွေပါလားမပါဘူးနော်ဘုဒ္ဓကဇန်ရလာပြီအန္တပနဇန်ရပြီတဲ့ပုဂ္ဂိုလ်ကဇန်ရလက်နဲ့ဇန်ရမိညာဖြစ်တဲ့ယုံကြည်တဲ့ဟောက်ကိုရှိအောင်တဲ့ဒိဋ္ဌပြီးမလားမပြီးဘူးဒီသုဒ္ဓသုဒ္ဓကကြတော့ဘုရားရှင်ကလောကဝိပဒနာဝတိနာဝိပဒနာတက်တဲ့အစွမ်းဖြစ်ပြီးမှခေါ်နေနော်ဒီတော့ဝိပဒနာတက်တဲ့အစွမ်းဖြစ်ခေါ်နေတော့အဲ့ဒီမှာဇမ္မာပါဘူးဒီလိုပြောနေတာတော့မဟုတ်ဘူးနော်ဇမ္မာကျင့်ကြံနေလေးတဲ့သင်္ခါရတရားတွေကိုပါဒီမှာဝိပဒနာရှိဖို့ဘုရားရှင်ကခေါ်နေတာဘာဖြစ်လို့လဲဝိပဒနာဆိုတာကအလုံးစုံသောယုတ်တရားနန္တရားလို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသိအောင်စူပါသုံးတာနေတဲ့လုံငန်းကွင်ဖြစ်ပါတယ်နော်။ဒါကြောင့်ပရိမာဏိပါဏတိလိသမထဝိပဿနာဝတိနာရှစ်စတုကသုံးခုကတော့သမထဝိပဿနာလမ်းကခေါ်တယ်။ခုဒီသရုတ်ကသရုတ်ကကတော့သုဒ္ဓဝိပဿနာယန္တိကလမ်းကခေါ်တယ်။လမ်းကခုမြတ်စွာဘုရားပေါင်းမထားဘူးလား။ပေါင်းထားတယ်။ဒါကြောင့်အာနာပါနရှုတဲ့ပုဂ္ဂိုလ်ဒီပြင်းပြန်နေတဲ့ပုဂ္ဂိုလ်ကသင်္ခါရအမိယနေတဲ့ဉာဏ်ဉာဏ်ရည်မှတပတ်ကျန်နေတဲ့ယုံနာဓမ္မသင်္ခါရတရားတွေကိုဝိပဿနာရှုရမလားမရှုရဘူးလားရှုရမယ်အဲ့ဒီစည်းကမ်းတော့ဒါနည်းနည်းရှုတင်ပြီးတော့နားလည်ထားဖို့လိုတယ်အာနာပါနလုံလန်းခွင့်ကိုအလုတ်ခွင့်ဝင်တော့မှယောဂီသူတော်ကောင်းတွေဝိပဿနာပဲရောက်တဲ့အချိန်ခါမှာမိမိကဘယ်ပုံဘယ်ပန်းဘယ်နည်းလားအဖြစ်ဘယ်တရားတွေကိုဝိပဿနာဆက်လက်ပြီးရှုပါသုံးတရားနဲ့ဆိုသည့်အချက်ကိုကြံ့ကြံ့နက်နက်ကြီးပိုင်းပိုင်းနိုင်နိုင်ကြီးရှင်းရှင်းလင်းလင်းကြီးသိထားပြီးဖြစ်ဖို့မလိုဘူးလားလိုအပ်နေတယ်နော်ဒါကြောင့်ယေဝစတုဏ္ဏစတုကပတုံပတုံဏစတုကနာဝတိနာသောလတာဟုထုကာယအာနာပါနသတိယဘာဝနာဝေဒီတ္တခာစတုကနိဂုရုအစအဖြစ်တစ်ဖက်ထောင်မျိုးသောတိညာဝုထုတိညာဝုထုသရကတော့အာနာပါနသတိဘာဝနာရဲ့တရားဝုထုရှိနေတဲ့အာနာပါနသတိဘာဝနာကမ္မဋ္ဌာန်းကိုသိပါလေဆိုပြီးတော့အထင်ကရာဆရာတော်ကအရှင်းထားတယ်နော်။ဘာဖြစ်လို့လဲ။အေယံသောလသဝုထုမတိနသာပဏအညာအာနာပါနသတိမဟာဗလာဟောတိမဟာနိသန္တာ။တစ်ဆက်ကြောင့်မျိုးသောတရားဝုထုရှိနေတဲ့ဒီအာနာပါနသတိဘာဝနာကသာလေမဟာဗလာမဟာနိသန္တာတိကျဖုံဖြုံမြတ်တဲ့အကျိုးရင်းအကျိုးဆက်တွေရှိနေပါလေ။တစ္ဆေကြောင့်မျိုးသောဝိထုတို့ဖြင့်မပြည့်စုံတဲ့အာနာပါနလုပ်ငန်းတွင်ဖြစ်ဆက်မယ်ဆိုလို့ရှိရင်တော့ဒီကြံခွန်ပြောမြန်မြန်တဲ့အကျိုးရင်းအကျိုးဆက်တွေရှိနိုင်ပါမလားမရှိနိုင်ဘူးနော်ဒါကြောင့်တစ္ဆေကြောင့်မျိုးသောအချင်းအားဖြင့်ပြည့်စုံအောင်အာနာပါနလုပ်ငန်းတွင်ကိုအလုံးလုံးတက်ဖို့တော့ဇွန်နေပြီကဲကောင်းပြီတပည့်တော်တို့ကဒီအာနာပါနလုပ်ငန်းတွင်မှာဘုရားရှင်ဟောကြားတဲ့အတိုင်းတစ္ဆေကြောင့်မျိုးသောအချင်းအားတို့ဖြင့်ပြည့်စုံအောင်လုပ်ငန်းတွင်လှုပ်ရှင်ပါတယ်ဆိုလို့ရှိရင်တော့ဘာကိုကံရတော့မလဲတဏှာတုံကတော့ပြုတ်ခဲ့ပြီးပါပြီ။နောက်ဆိုဝိပဿနာကုရောမယ်ဆိုတော့ဝိပဿနာအကြောင်းလေးကိုတော့နည်းနည်းလေးသိကြအောင်ထပ်ပြီးပြောဖို့တော့လိုတယ်။နော်။ဒါကမူလဗန္ဒတာအထက်ကရာပထမတော့ဆံမြေ253 254မှာဒီအကြောင်းလေးကိုအကျဉ်းချုပ်ဖွင့်ထားတယ်။တတဗန္ဒဤနေတံဒီကဝအတ္တတံတို့ဒီကအတ္တတာမိတိပဇာနာတိရတံဝအတ္တတံတို့ရတံအတ္တတာမိတိပဇာနာတိသဗ္ဗကာယပရိသံဝေတိအတ္တလိသံမိတိဒိဋ္ဌိတိသဗ္ဗကာယပရိသံဝေတိပတ္တသိသံမိတိဒိဋ္ဌိတိပတ္တံဗယံကာယသင်္ခါရံအတ္တသိသံမိတိဒိဋ္ဌိတိပတ္တံဗယံကာယသင်္ခါရံပတ္တသိသံမိတိဒိဋ္ဌိတိပထမစတုကနိဂုဟောလိုက်အရှင်ရဲ့အတူရဲ့အစအလယ်ဆုံးရဲ့ငင်းအောင်ကျင့်လာရဲ့ဆိုပြီးတော့ပထမစတုကနိဂုနော်အဲဒီစတုက၄ခုမှာဘာဖြစ်လဲဧဝဟုတ်တနာအတ္တတပ္ပတနာဝတိနဒိဋ္ဌတောအတ္တတပ္ပတနိမိတ်တိသတ္တရိဇာနာတိဥပ္ပိသံတိဒီလိုဘုရားဟောထားတဲ့အတ္တတပ္ပတတိအစွမ်းအဖြစ်အရှင်အတုအစလည်းအစုံငင်းအောင်ကျင့်ခြင်းဆိုတဲ့ကျင့်စဉ်အတိုင်းကျင့်လိုက်တဲ့အချိန်ခါမှာ အတ္တပတ္တတနိမိတ်တိသတ္တာရိဇာနာနိဥပ္ပိကံတိအတ္တပတ္တတနမိတ်ဝင်နေတွေ့လေနမိတ်ကိုအာယုံယူပြီးတော့ဇန်လေးပါခေါ်လာပြီပေါ်ပုံကြောင့်လေပြောခဲ့ပြီးပြီနော်ခေါ်လာပြီတဲ့အချိန်ကကျတော့သောပုဂ္ဂိုလ်သည်ဝိပဿနာကုတော်မူဆိုလို့ရှိရင်ကျေဥ္ဇာဘာလုပ်ရမလဲသောဇာနာဟုတ်တယ်တော့အတ္တပတ္တတိဝပရိက္ခဏာတိဇာနေဃာနိဝသောသူယောဂီပုဂ္ဂိုလ်သည်ဇာနာဇံမဟုတ်ထိတ်တော်ထာ၏အတ္တပတ္တတိဝအတ္တပတ္တတတို့ကိုမူလီပရိက္ခဏာတိညာဖြင့်ပိုင်းခြားယူ၏ဝတ္တိဤဇာနေဃာနိဝဇေင္ကတို့ကိုမူလီပရိက္ခဏာတိညာဖြင့်ပိုင်းခြားယူ၏ဝတ္တိဤလုံငန်းခွေနှစ်ခုဒါမှမိမိရထားတဲ့ဒီအာနာပါနဇံကိုပြန်ဝင်စားရဝင်စားပြီးတဲ့အချိန်ကဇာမထလိုက်ထပ်ပြီးတဲ့အချိန်ကကျတော့ဘာလုပ်ရမလဲအတ္တပတ္တဝင်ရင်ဖြစ်ရင်ယုတ်ပြားကိုလည်းစတင်ပြီးချင်းတင်ပြီးပါသို့မဟုတ်ဇာယံဃာတွေကိုစတင်ပြီးချင်းလည်းတင်ပြီးဝင်ရင်ဖြစ်ရင်ကိုစတင်ပြီးရင်တော့ဒါသုတ္တဝိပဿနာယန္တိကလက်နဲ့တူတယ်ဇံအင်္ဂါတွေကလည်းစတင်ပြီးရင်တော့ဒါသမထယန္တိကလက်ဒီတော့သမထယန္တိကနံပုဂ္ဂိုလ်ကဇာယံဃာကလည်းစတင်ပြီးပြီးတော့ဇာယံအင်္ဂါနဲ့ကျင့်သွင်းနေတဲ့ဇာဏတံပြုတ်တဓမ္မလို့ခေါ်ဆိုအပ်တယ်သိစေတဲ့တေကိုပါဆက်လက်တင်းကြည့်ရတယ်။တင်းကြည့်ပြီးတဲ့အခါကျတော့မှဒီဇန်တရားတို့ရဲ့ဇန်နံတရားတို့ရဲ့အမြဖြစ်တဲ့ဘူလျောဥပဒါယတို့ကိုဆက်လက်ပြီးတင်းကြည့်ရမှာဖြစ်တယ်နော်။ဒါကြဒီလောကဝင်ကိုအထက်ကရာဆရာတို့ကဘယ်လိုဆက်ပြလဲ။တထအတ္တပတ္တတကံမိကောဣမေအတ္တပတ္တတဂိဏိတိတဝုထောနိတိတာဘုသူနာမကရဇကယောကရဇကယောနာမသတ္တရိမဟာဘူတာနိဥပဒါရူပိသတိဧဝရူပံပရိဂေနာတိခဏကအတ္တပတ္တဝင်လေထွက်လေကနေစပြီးသိသိချင်းနဲ့ဆိုရင်တဲ့နော်ဝင်လေထွက်လေကနေစပြီးတော့ဒိဋ္ဌိပြီးတော့ဒီသက်ခံကူးမယ်ဆိုရင်ပေါ့အဲဒီပုဂ္ဂိုလ်ကတနည်းအားဖြင့်ယုတ်ကမထံကနေစပြီးတော့ဒိဋ္ဌိပြီးတော့ဒီသက်ခံကူးခြင်းနဲ့ဆိုရင်သူပုဂ္ဂိုလ်ကဘာပုဂ္ဂိုလ်လို့ခေါ်လဲအတ္တပတ္တကံမိတာပုဂ္ဂိုလ်ခေါ်တယ်ဟာနော်ယဗိဒါပဲသူကဇံရထားတဲ့အတွက်စိတ်ခါကစတင်တယ်ယုတ်ကစသိသိချင်းနဲ့ရတယ်ဉာဏ်ကစသိသိလဲရတယ်ယုတ်ကသတ်သိခြင်းတဲ့ပုဂ္ဂိုလ်ကိုအတ္တပတ္တတာကံမိကပုဂ္ဂိုလ်ခေါ်တယ်သူအတ္တပတ္တတာကံမိကပုဂ္ဂိုလ်ကဘာလုပ်လဲဒီမေအတ္တပတ္တတာသိခြင်းတိတာဒီအတ္တပတ္တတာခေါ်တဲ့ဝင်နေဖြစ်နေတဲ့ဟာဘာကိုဖြစ်ဖြစ်နေလဲသူကသင်ခြင်းကြည့်သူကသင်ခြင်းကြည့်လိုက်တော့ဝဋ်သောနိတိတာဝဋ်သူကိုဖြစ်ပြီးဖြစ်နေတယ်ဝဋ်သူဆိုတာကဘာလဲဝဋ်သူနာမကရဇကာယောဝဋ်သူဝဋ်သူဆိုတာကရဇကာယပြောတာဘာနဲ့ကရဇကာယကရဇကာယောနမသတ္တရိမဟာဘူတာနိဥပါဒရူပိသတိအေဝရူပံပရိက္ခဏာတိကရဇကာယဆိုတာကတော့မဟာဘုဒ္ဓဂလိဘနဲ့ဂလိဘကိုမိပြပြီးဖြစ်ပေါ်နေတဲ့24မျိုးသောဥပါဒယုတ်တိကိုပြောတာပါဒီနည်းအတိုင်းတို့ကယုတ်တိကိုစတင်ပြီးနော်ဒီတော့ပထမသိမိတာကအတ္တတဗ္ဗတ္တယုတ်အဲဒီတော့အတ္တပတ္တကယုတ်ကိုသိသိနဲ့ယောဂီပုဂ္ဂိုလ်ကအတ္တပတ္တကမှာဒီချင်းကဖန်ပြီးဓာလေးပါဆက်ရဓာလေးပါဆက်ရလို့ချင်းဒီပထမဒီဝင်လေထွက်လေခေါ်တဲ့လေကြောင်းလေးကိုပြန်အောင်ကြည့်လိုက်ကြည့်ပြီးတဲ့အချိန်မှာဒီလေကြောင်းကိုဖန်ပြီးဓာလေးပါဆက်ကလအမုံလေးဖြစ်ပြီးကလအမုံလေးဖြစ်တဲ့အချိန်မှာဒီကလအမုံလေးတွေကိုတန်ခွဲမကြည့်ဘူးဒီအမုံလေးကတမုံတမုံမှာပထဝီအာဘောတေဇောဝါယောအခင်အနအယတာဩဇာဆိုပြီးသဘောတရားရှိခုဓမ္မမှာရှိတဲ့ပထဝီနဲ့ဓမ္မမှာရှိတဲ့ပထဝီတို့မာရမာရခြင်းရက်ခတ်လိုက်တဲ့အချိန်ခါမှာအသက်ရှူတဲ့အတန်လို့ခေါ်တဲ့အတန်တစ်မျိုးပေါ်လာတယ်။အတန်လေးနဲ့ပေါ်လိုက်တော့ကိုယ်ကဒုက္ခမျိုးတော့ယုံကြည်သည်ဟရိယဝတ္ထုခေါ်တဲ့နှလုံးအိမ်ကိုမိပြမိဖြစ်ပေါ်နေတဲ့စိတ်စေတသိက်တွေကြောင့်ဖြစ်တယ်။အဲဒီစိတ်စေတသိက်တွေထဲမှာဘုံစိတ်တွေလည်းပါပါတယ်။အသက်ရှူမှုကိုဖြစ်စေတတ်တဲ့စိတ်စေတသိက်တွေထဲမှာဘုံစိတ်တွေပါတယ်ဝိသိစိတ်တွေလည်းပါကြတယ်။အဲ့ဒီတော့ယောဂီသူတော်ကောင်းကအဲ့ဒီဝင်လေတွေ့လေကိုသိသိမိလိုက်တဲ့အချိန်ခါမှာဒီဝင်လေတွေ့လေတွေကဘာကိုမှဖြစ်နေလို့နှမ်းကြည့်လိုက်တဲ့အချိန်ခါကျတော့ဒီလိုလုံးမှကြည့်တဲ့ဘူတိယဥပါဒါလို့ခေါ်တဲ့28ပါးသောယုတ်တရားတွေသင်္ချာမရှိတဲ့ဘူးဆိုရင်ဒီဝင်လေတွေ့လေဖြစ်ပါတော့မလားမဖြစ်နိုင်ဘူး28ပြောသောယုတ်တွေကိုအစွမ်းပြုတ်ပြီးတော့တယ်ဒီဝင်လေထွက်လေဖြစ်နေတဲ့စကားကိုမြင်ရတော့အဲဒီမှာ28ပြောသောယုတ်ကိုဆက်လက်ပြီးတစ်ခါသိကြည့်ရတယ်ဘယ်လိုသိကြည့်မလဲလို့မင်းရင်ခန္ဓာကိုယ်မှာပ ကမ္မထာဘိုင်းမှာကမ္မထာ40ရှိတယ်ဆိုတော့မှန်ပေမဲ့လို့ဝိပဿနာဘိုင်းရောက်လာရင်ယောဂကမ္မထာနာကမ္မထာဆိုပြီးနှစ်မျိုးသာရှိတယ်ဒုနမျိုးတဲ့ကယုတ်ကမ္မထကိုဘုရားဟောရင်တက္ကမထအကျဉ်းရှုပွားဤတက္ကမထအကျဉ်းရှုပွားဤနှစ်နည်းတနည်းနည်းနဲ့သာရှုပွားဖို့ဘုရားကဟောကြားထားတယ်။ဒါကြောင့်မိမိတို့ကတက္ကမထအကျဉ်းဤတိုင်းလဲအကျဉ်းဤပေါ့အကျဉ်းဤတိုင်းလဲအကျဉ်းဤပေါ့အကျဉ်းဤကတော့သံမြန်မာ deliver ဆက်မုန်ရင် deliver ဆက်ဆက်နေတဲ့49ထပ်ကကူးထားတာပေါ့နော်။အကျဉ်းဤကတော့ဒီကလုံးကိုသုံးပုံပြီးတော့အလားကျအယောကျအယေကျအကျောကျဉာဏ်ဤဥဒ္ဒောလက်ပြုပြီးတော့ deliver ဆက်ရောက်ပါနော်။ကဲဒါကြအဲ့ဒါလေးမှစိတ်လက်ပြီးဆိုတာနဲ့အမှုန်ဖြစ်ပလားဆိုတော့မဖြစ်သေးပါဘူးနော်။ဒါတော့ပြီးတော့မှအရှုပ်ကတော့ဒီတန်ချပြောပါမယ်။ရှင်းတဲ့ပုဂ္ဂိုလ်နဲ့ရှိကောင်းရှိနေတဲ့အတိတ်ကပါရမီရင့်ကျက်နေတဲ့ပုဂ္ဂိုလ်များမဖြစ်သေးတဲ့ပုဂ္ဂိုလ်တွေလည်းရှိပါလိမ့်နော်။ဒါကဒါလေးမှဖန်ဆက်နေရင်တော့အဲ့ဒီကလုံးမှပထမအာဂတမြင်အောင်အဲဒီကလုံးအမှုန်မဖြစ်ခင်တော့ခဏကအကြည့်တအကြည့်တင်မှအာဂတမြင်အောင်ဖန်ဆက်ရအောင်ပဲ။အဲ့ဒီအမှုန်လေးတွေကိုချုံကုန်ပြီးတော့သောက်ထာနာ52ခုထပ်တာတက်ခွင့်နိုင်လို့ရှိရင်တော့ရုပ်ဆက်ဆက်နဲ့ရှိပါရရှိမယ်။ယုတ်သူတွေပဲဆက်လက်သိနေနိုင်ပေါ့နော်။ဒါကြောင့်အဲဒီယုတ်နေတဲ့ရှင်ပါကခေါင်းကအတ္တတပတ္တတကိုခေါ်တဲ့ဝင်လေဖြစ်လို့ရဲ့ဆက်ဖြစ်လို့ရဲ့မိယာဝတ္ထုဖြစ်နေတယ်။အဲဒီဝတ္ထုဖြစ်တဲ့ယုတ်တဲ့တွေကိုဉာဏ်နဲ့ပထမသိသိရတယ်။သိပြီးတော့မှတတော်တရာရမဏိဖတ်တာပစ္စမကိနာမန္တိယုံနာမရူပံပရိစ္ဆေတဝါယုတ်တဲ့သိသိပြီးတဲ့အခါကျတော့မှစိတ်တစ်ဆင့်တက်ပြီးဒီပုဂ္ဂိုလ်ကဘာလို့ရမလဲ။ဒါရမဏိဖတ်တာပြဆိုနေတဲ့နာမတိဒီယုတ်တရားကိုအာရုံယူပြီးဖြစ်ပေါ်နေတဲ့ဖတ်တာဝေဒနာပညာစေရနာဝိညာဉ်ခေါ်တဲ့ဖတ်တာပြဆိုမကတရားတွေကိုသိသိမှာအဲ့ဒီတရားတွေကိုနံတရားလို့သိကြရဖတ်တာပြဆိုမကတရားတွေမှာဖတ်တာနဲ့စေရနာကသင်္ခါရခန္ဓာတရားဖြစ်ပါတယ်သင်္ခါရခန္ဓာတရားစုတွေကဖတ်တာနဲ့စေရနာကိုတရုပ်ထုတ်ပြီးဟောလိုက်ရင်သင်္ခါရခန္ဓာခြင်းတူညီနေတဲ့လက္ခဏာချင်းတူညီနေတဲ့ကျန်စရိတ်တွေလည်းအလုံးစုံကျုံးဝင်တယ်လို့ဒီကဆရာတော်ကရှင်းထားပါတယ်နော်။ဒါကြောင့်ဦးဇင်းတို့ဖဏ္ဍပိစမကတရားဆိုတော့လေဖဏ္ဍပိစမကဥဆောင်နေတဲ့ဒီကခန္ဓာတည်းရှိတဲ့ခန္ဓာတွေမှာပါရှိနေတဲ့စိတ်စိတ်တမ်းမြုပ်ပြီးအလုံးကိုရှင်းရမယ်လို့ဆိုလိုပါတယ်နော်။ကဲဒီတော့အဲ့ဒီနန္ဒရားတွေကိုရှင်းတဲ့အပိုင်းမှာဘယ်နန္ဒရားကိုရှင်းမလဲလို့မေးတော့သရရမဏိဖတ်တာပြဆိုလို့ရှိတော့ယုတ်တရားကိုအာယုယူပြီးဖြစ်ပေါ်နေတဲ့နန္ဒရားကိုစအရှုခိုင်းတယ်။ဒါကြောင့်လေအထုတ်ဆက်ယောဂီပုဂ္ဂိုလ်တွေအဖို့မှာနန္ဒရားကိုအာယုယူပြီးဖြစ်ပေါ်တဲ့နန္ဒရားကိုစရှုရင်အရှုကခက်တယ်၊သိကြီးကသိခက်တယ်။ဒါကြောင့်ယုတ်တရားကိုအာယုယူပြီးဖြစ်ပေါ်နေတဲ့နန္ဒရားကလည်းစသိကြီးဖို့ရအထက်ကနားကဉာဏ်ကြက်ပြည့်တယ်။နောက်ပိုင်းမိမိကဝိပဿနာဉာဏ်လေးကရင့်ကျက်သွားပြီဆိုရင်တော့ခန္ဓာကပြောခဲ့တဲ့အတန်းကညာတင်းစညာနေစဥဘောပိဝိပဒတိညာတအမိရတဲ့တရားညာနာအမိရတဲ့တရားဝိပဒဏ်ညာနေကိုလည်းတဖန်ပြန်ပြီးဝိပဒဏ်ရှိအောင်မှာပဲနော်ဒါကြောင့်ညာရစ်ကြတဲ့အပိုင်းကြရင်တော့နန္တရားကိုအာရုံယူပြီးတော့လည်းနောက်ထပ်နန္တရားတွေဖြစ်တယ်ဖြစ်တဲ့နန္တရားတွေကိုလည်းထပ်ပြီးဝိပဒဏ်ရှိနိုင်ပါတယ်ကိုကညာနုတဲ့အပိုင်းကြောနေတယ်နော်ကဲနန္ဒရီကိုသိသိပြီးတော့ဘာလုပ်လဲအေဝဏမရူပံပရိစ္ဆေတဝါနာယုတ်ကိုသိသိပြီးတဲ့အခါကျတော့တသပြုဉ္ဇံပရိယေတံတော့ဒီနာယုတ်ရဲ့အကြောင်းကိုသိတဲ့ရှားခွေရရှားခွေပြီးတဲ့အခါကျတော့မှဘာလုပ်လဲအဝိဇ္ဇာတိပရိစ္ဆသမုပ္ပါဒံဒိဋ္ဌဝါအဝိဇ္ဇာတိပရိစ္ဆသမုပ္ပါဒံဒိဋ္ဌဝါအကြောင်းကြားလေးကိုလိုက်ပြီးရှားခွေလိုက်တဲ့အခါအဝိဇ္ဇာအစရှိတဲ့ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါဒသဘောတရားတွေကိုသွားပြီးမြင်ပြီးမြင်တဲ့ဆရာကဘာဖြစ်လို့မြင်တာလဲရှုလို့မြင်တာပါလက်ကထိုင်နေရင်မြင်မလားမမြင်ပါဘူးလက်ကထိုင်နေရင်တော့မြင်ရမယ်ဆိုရင်တော့တရားထိုင်ဖို့တောင်းလိုပါသေးလားမလိုတော့ဘူးပရိယေတင်တော့ဆိုပြီးတော့နော်တတပိစီယံပရိယေတင်တော့သူ့ရဲ့အကြောင်းကိုလိုက်ပြီးရှားဖွေရရှားဖွေတဲ့အခါကျတော့မှဝိညာဉ်အစရှိတဲ့ကြောင်းကျိုးဆက်ပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကိုဉာဏ်နဲ့မြင်ပြီးမြင်တဲ့အခါကျတော့မှဒီပြာမိရှင်ပန္နဓမ္မမတ္တမြေဝေတံဒီညောတတဝါကုမလောဝနတ္ထိဩအကြောင်းကျမ်းနဲ့အကျိုးတရားတစ်သက်ပဲရှိပါလားယောက်ျားမိမအကြောင်းတရားအကျိုးတရားမှအခြားတစ်ပါးဖြစ်တဲ့ယောက်ျားမိမပုဂ္ဂိုလ်တ္တဝလူနာမြေမှာဆန်းကျင်နေတဲ့တတဝါအဆန်းကျင်ထားတဲ့ပုဂ္ဂိုလ်တ္တဝဆိုတာမရှိပါလားလို့အဲ့ဒီမှာသူကအတိညာပေါ်သွားတယ်ပေါ်သွားတဲ့အဲ့ဒါဘာဖြစ်လဲဝိတေနာကျင်ခေါ်ယုံမှချင်းနဲ့ကျင်းသွားတယ်ငါဒီအရင်ကသိခဲ့တာဟုတ်မဟုတ်ပါမလားမဖြစ်ခင်များရှိလေမဖြစ်ခင်များရှိရင်ရော့တလားစသည်ဖြင့်ဒုလုံးဒုလုံးတိတော့ယုံမဟုတ်ဒီလည်းကျင်းသွား နောလာကမှလည်းအလံပြီးဆုထားတဲ့အတွက်ဖြစ်မလားမဖြစ်ဘူးလားဆိုတဲ့ဒီကြံစည်တွေတန်ဖိုးရည်ကျင်းသွားမှာပြိဿဗမာလည်းရောက်နေတဲ့အတွက်ကိုသတိရကျဆုထားတဲ့အတွက်ပြိဿဗမာလည်းဖြစ်လားမဖြစ်ဘူးလားဆိုတဲ့တန်ဖိုးရည်ဆက်လုပ်ကျင်းသွားမှာနော်ကျင်းသွားတဲ့အတွက်ဘာဖြစ်လဲဒီစရာပြိကညာရပြီရပြီတဲ့အချိန်ကကြတော့မှထယောဂီပုဂ္ဂိုလ်ကဘာလုပ်မလဲသဗ္ဗေဇာနာမရူပေတိလက္ခဏာအာရောပိတဝါအကြောင်းကြားနေတဲ့ကွာဒီနာယောက်တရားဒီကိုလက္ခဏာရေသုံးတာတင်ပြီးတော့ဝိပဿနာဟုတ်တဲ့တော့ဝိပဿနာဉာဏ်ဒီကိုတွောအောင်လုပ်ပါအဲ့ဒါတိလက္ခဏာအာရောပိတဝါကိုဒီကဆရာတော်ကဉာဏ်ကြီးစီရူပအတိတန္တကတပိဿုခဏံဒီအာတိဟနေယနာတိလက္ခဏာအာရောပိတဝါဆိုပြီးဒီလိုဖွင့်ထားပါနော်အတိပိဿုကအနာကဣဇဒဗိဒဩလာရိကဒုက္ခမအဒီနပဏိဒဒုရတန္တိကလို့ခေါ်ဆိုအပ်တဲ့ဒါကြောင့်တမျိုးသောအကျင့်ဖြင့်ဒီနေ့ခန္ဓာငါးပါးအစုအဝေးကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ရှုပါ။ရှုတဲ့အချိန်ခါမှာဝိပဿနာဝတ္တင်တော့ဝိပဿနာဉာဏ်ဉာဏ်တို့အောင်ပေါ့အောင်လုပ်ပါဆိုတော့ဥရိယဗျာတိဝိပဿနာဝတ္တင်နဲ့ဥပဒနာဝတ္တင်တော့ဆိုပြီးတော့ဖတ်ထားနော်။ဥရိယဗျာဉာဏ်ပင်ကဉာဏ်ဗျာဉာဏ်အာရိနဝဉာဏ်စသည်ဖြင့်ဝိပဿနာဉာဏ်ဉာဏ်အစဉ်အတိုင်းတို့အောင်ပေါ့အောင်ဆက်လက်ပြီးတော့ကျင့်ပါ။ကျင့်နိုင်ရင်ဘာဖြစ်လဲ။ဝိပဿနာဝတ္တင်တော့အနုဂမေနအရဟတံပပုနာတိဝိပဿနာဉာဏ်နဲ့တော့ဘောင်းကျင့်နေမယ်ဆိုရင်တော့အရှင်အတိုင်းအရတ္တဘုကိုရောက်ရှိသွားမယ်လို့ဒီလိုဖွင့်ထားတယ်။ဤတံဧကန္တဘေကုဏ္ဏညာဝအရတ္တဉာဏမုခံဒါဟာယဟနောယောဂီယဟနောတပတ်အဖို့အရတ္တဘုတိုင်အောင်သန္တရာမှဆက်မြောက်ကြောင်းလမ်းကောင်းကြီးတစ်ခုဖြစ်တယ်။ဘာလမ်းလဲ။အာနာပါနဉာဏ်ကဆက်မြောက်ဖို့မယ်နော်။ဒီတော့ဉာဏ်ကအကျဉ်းချုပ်ခြင်းပဲ။ဒီအကျဉ်းချုပ်ကလေးတွေကိုသတိပြုကြနားလည်ထားမှာ။အော်ဒီလုပ်ငန်းတွေငါလုပ်ရမယ်ဆိုတာကိုသိချအတိအကျသိ။ဒီလေခါကျတော့မှအာနန္ဒနာတခုကိုဟိုပုံမှန်လေးပြောရင်တိတိပတိလေးတခုရင်းနဲ့ထိုင်ပြီးတော့တစ်တလုံးရှုနေတော့ကိစ္စပြီးပါမှာမပြီးနိုင်ဘူးတစ်ဆင်းကြီးတစ်ဆင်းသွားမယ်လုံငန်းခွင့်ကြီးဖြစ်နေနော်ဒါကအတ္တတပက္ခကံမိကပုဂ္ဂိုလ်အတွက်ခုနကဇန်ငါကနေစတင်းကြီးတဲ့ပုဂ္ဂိုလ်ကဇန်တကံမိကပုဂ္ဂိုလ်ဇန်တကံမိကပုဂ္ဂိုလ်လည်းဘယ်လိုလုပ်မလဲဘာနာကံမိတော့ပြီးဣမာနိဇန်ငါနေခြင်းတေတိဒါနိဝှထုံနေတိဒါနိဇန်တကံမိကပုဂ္ဂိုလ်ကလည်းဒီဇာယံကလေးဘာဖြစ်ဖြစ်နေလဲဇာယံကလေးကိုပထမသိကြည့်ရတယ်။သိကြည့်ပြီးလို့ချင်းဒီဇာယံကလေးဒီဘာကိုဖြစ်ဖြစ်နေတယ်လဲနှံ့ကြည့်ရတယ်။ဘုထုံနေတိတာနိဟောဝုထုယုတ်ဒီကိုဖြစ်ဖြစ်နေတာကိုဝုထုဆိုတာကဘာလဲဝုထုနာမကရဇကာယောဟောလာပြန်ပြီဝုထုဆိုတာကရဇကာယပဲဇာယံကလေးနာမဇာယံကလေးကနန္တရားကရဇကာယကယုတ်တရားဒါကြောင့်ကရဇကာယရူပံတိနမရူပံဝဟုတ္တဖြစ်တော်ဟာကရဇကာယတွေကယုတ်တရားဇိုင်းကလေးကနန္တရားဆိုပြီးနာယုတ်ကိုပိုင်းခြားမှတ်သားပါပိုင်းခြားမှတ်သားပြီးတော့မလို့ရမလဲဆိုတော့ဇိုင်းကဆရာကဗရဏဏီနော်ဇိုင်းကကိုသိကြည့်ပြီလို့ချင်းဇာဏနမြုတ်တာဓမ္မလို့ခေါ်ဆိုအပ်တဲ့ဇာဏ်နဲ့ရှင်းပြီးတဲ့စိတ်ကလေးတွေကိုလည်းဆက်လက်ပြီးသိကြည့်ရပါတယ်ဒဲတတပိစီယနမရူပဝဘောတပိတဝတတပိစီယံပရိယေတင်တော့နာယုတ်ဒီပိုင်းခြားမှန်တတ်ပြီးတော့သူနာယုတ်ရဲ့အကြောင်းတရားကိုနှမ်းပြီးတော့ရှားခွေရရှားခွေပြီးတဲ့အခါဝိဇာတိပိစီယကာရံထိတဝအဝိဇာအစရှိတဲ့ကြာကျုပ်ဆိုပိစီယသမုပ္ပပိစီယကာရကိုပဲဉာဏ်နဲ့သွားဖြစ်ပြီးနော်ပြောလိုက်တဲ့အခါကျတော့မှဖြစ်လေခொနကအတိုင်းပဲပိစီယပိစီယဥပ္ပန္နဓမ္မမတ္တမေဝေတံအင်းရောတတောဘမကလောနတ္ထိတိဝိဒိညာကင်ခောဩအကြောင်းတရားနဲ့အကျိုးတရားအစုပုံတက်တဲ့ကံရှိပါလားအကြောင်းတရားအကျိုးတရားမှာလွဲ့ရဉာဏ်မိမှာပုဂ္ဂိုလ်တ attva လူနာမြန်မာဆန်းစင်းနေတဲ့ပုဂ္ဂိုလ်တ attva အဆန်းစင်းထားတဲ့ပုဂ္ဂိုလ်တ attva အသက်ကောင်လေးကောင်ဝိညာဉ်ကောင်အတ္တကောင်ဆန်းစင်းနေတဲ့အတ္တအဆန်းစင်းထားတဲ့အတ္တဆိုတာမရှိပါလားလို့ဒီမှာတန်ပြအတင်းသွားတယ်ဒုလောဒုလောတွေ့တော့ယုံမှမဟုတ်ဝိညာဉ်ကတရားတွေကိုလည်းကြော်လောက်လုံရောက်ပြီးသွားနေတယ်သွားနေတဲ့အချိန်ကကြတော့မှထိုယောဂိယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲသဗ္ဗိဇ္ဇာနမရူပေတိလက္ခဏာအာရုပိတဝဝိပဒနာဝတ္တိတောအနုကမေနအရတံပပုနာတိအကြောင်းပြနေတဲ့ကဒီယုတ်တရားနန္တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တို့ရှင်းပြီးတော့ဝိပဒနာဉာဏ်ကြီးကိုတို့အောင်ပေါ့အစဉ်တိုင်းပြည့်ကြံကြုပ်ကိုပေါင်းများအထုတ်ခဲ့ရင်အရဟတ္တကိုတည်းအောင်ရောက်ရှိသွားမယ်လို့ဒီလိုဖွင့်ထားတယ်။ဤတဧကတမေကုသောညာဝအရတဏိယနာမုခံဒါဟာလေအာနာပါနကမ္မထလမ်းစဉ်ကညင့်နေတဲ့ယောဂီယဟန်တော်တပါအဖို့ရတ္တဖို့တိုင်အောင်သန္ဓရာမထွံ့ချောင်းကြောင့်လမ်းကောင်းကြီးတစ်ခုပဲဖြစ်တယ်လို့ဒီလိုဖွင့်ထားတယ်။ဒါကဥစဉ်တော့လုပ်ငန်းခွင်ရဲ့အကျဉ်းချုပ်ကလေးပဲနော်။ဒါကြောင့်အဲ့ဒီအာနာပါနကမ္မဋ္ဌာန်းကိုသိကြရင်ဒီလုပ်ငန်းခွင်အကျဉ်းချုပ်ကလေးတွေအတိုင်းသိရတော့ဥစဉ်တော့ယုတ်ကစသိသိတဲ့နိသနကတစ်ခု၊နာငန်းနိစသိသိတဲ့နိသနကတစ်ခု၊နှစ်ခုရှိတယ်။သမထယာနိကပုဂ္ဂိုလ်တို့ထိုနှစ်ခုမှာတိုက်တယ်လမ်းလိုက်လို့ရတယ်။လောကဝိပဿနာယာနိကပုဂ္ဂိုလ်ကတော့ ကျွန်တော်ကပြောခဲ့တဲ့အတိုင်းပဲသူကယုတ်ကနေပြေပုံညာအဆင်အစတင်းစီရပါတယ်နော်။ဒါကြောင့်ယုတ်ကနေစတင်းစီတော့မယ်ဆိုလို့ရှိရင်ဓမ္မထံကိုပြန်ပြီးကြံရတော့ဓမ္မထံကိုဘာဖြစ်လို့ပြန်ကြံရလဲ။ယုတ်ဓမ္မထံစုခွင့်နဲ့ပတ်သက်လို့ဘုရားရှင်ဒီဓမ္မထံအကျဉ်းကြီးဓမ္မထံအကျဉ်းကြီးဒီနှစ်နည်းတနည်းနည်းနဲ့တော့ဟောတော့မူမြတ်ဓမ္မတာရှိတဲ့အတွက်ဒါကမှထမ်းလို့မလွတ်မကျောင်းတော့ပြန်ပြီးတော့ရှင်းရတော့မယ်။ရှင်းပြီဆိုရင်တော့ဦးဇင်းတို့ဒေသနာတော်လေးနဲ့ကြီးတယ်ပြီးဟောကြတယ်လို့ပုံကောင်းနော်။ကဲဒါကမှတဲ့အကျဉ်းရှုဘက်ကိုကြီးတယ်ကြရအောင်။ကြီးတဲ့အပိုင်းမှာမာတိပရဏတုတ်တာမှာပဲမြတ်စွာဘုရားဟောထားပါတယ်နော်။ပုဏ္ဏစဗရံပိသဝေပိကုဣမံဘေဝကာယံယထာတိတံယထာပရိဟိတံတတုသောသစ္စာဝတ္တိအတ္တိဣမံသမိကာယေပထဝီဓာတုအဘောဓာတုသေသောဓာတုဝါယောဓာတုတိ။သစ္စဝေပရိသလေးပါသစ္စသေတမိတို့ဘုနာသဗ္ဗရဏနောက်တပြောတော်ကဘေခုညောပြီးယဟန်တိယထာတိယထာတိတံတိယတိုင်းသောယထာပရိဟိတံသံယတိုင်းသောဣမမေဝကာယံဤရူပကာယအကြီးကိုပင်ဟယဣမသမေကာယံဤရူပကာယ၌ပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိသေသောဓာတုသေသောဓာတိဝါယောဓာတုဝါယောဓာတိအတ္တိဣတိဣနောတတုသောတတ္တမောအစုအပုံအပြင်ပိစ္ဆဝဆတိအတိအတိပြလုံးတိပြလုံးတိညောင်ပြညံ့မြတ်ခြင်းဖြင့်ခွဲခြားစိတ်ချရဲ့ရှင်ဘသုံးတာရှင်ရဲ့နေပြီပိစ္ဆကိုပတိပတိအဝခတိဆိုပြီးတော့ဒီကံပြေတော့ကဆင်းထားပါတယ်နော်တလုံးတိပြလုံးတိညံ့တဲ့ခွဲခြားစိတ်ချပြီးရှုဘာတွေကိုလဲပထဝီဓာအာဘောဓာဒီဇောဓာဝါယောဓာဓာလေးပါးကိုရှုတော့ဘယ်လိုရှုရမလဲလို့မေးရင်ယထာတိတံယထာပဏိဟိတံဒီနေရင်ခံရတိုင်းပဲဒီနေရင်ခံရတိုင်းကျတော့ကြံ့ရင်ရတဲ့အတိုင်းရှုဆိုင်ရင်ဆိုင်တဲ့အတိုင်းရှုအိပ်ရင်အိပ်တဲ့အတိုင်းရှုသွားရင်သွားနေတဲ့အတိုင်းရှုရရှုတဲ့အချိန်ခါကျတော့ဘယ်လိုရှုရမလဲလို့မေးရတော့ဦးဇင်းတို့ဒီဓမ္မထံအကျဉ်းရှုဘောဘုံဤစနစ်ကိုဝိသုဒ္ဓိမေအထက်ကရာဆရာတော်ကသူရဝိသုဒ္ဓိမေအထက်ကရာမှာအတိအကျဖွင့်ထားပါတယ်နော်အဲဒါဦးဇင်းတို့ဓမ္မထံတစ်ခုကိုရှုတော်မယ်ဆိုလို့ရှိရင်ယောဂီပုဂ္ဂိုလ်သည်ဘုရားတို့ဓမ္မထအကျဉ်းဤလမ်းစဉ်အတန်ရှုဘောဂုံဤစဉ်ကလေးစည်းကမ်းလေးတွေကိုတည်ထားတဲ့တတ်မှတ်ပြီးတော့ရှုဖို့တော့လိုအပ်နေတယ်နော်အဲဒီတော့ဒီဓမ္မထအကျဉ်းဤရှုဘောဂုံကိုဝိတ္တိမံအထင်္ဂရာပထမဘက်သံမြတ်346 340ခွန်မှာဖွင့်ဆိုထားပါတယ်နော်သတ္တမဤမံကမ္မထာနံဘာဝေတုကမေနဒိဋ္ဌပိဉ္စေနတဝရဟောဂတိနပရိသန္တိနေနသကလံမိအတ္တနောရူပကယအဝစိတဝါယောဣမံသမိကယေထတဘောဝခရဘောဝအယံပထဝီဓာတုယောအပန္နဘောဝတရဝဘောဝအယံအဘောဓာတုယောပရိပါဇဏဘောဝဥဏဘောဝအယံတိဇောဓာတုယောဝိထံပနဘောဝသမုဒိရဏဘောဝအယံဝါယောဓာတုတိယောတံသေတေနဓာတုယောပရိပိတဝကုဏဘောနပထဝီဓာတုအဘောဓာတုတိဓာတုဘဒတောနိဒတတောနိဇိဝတောအဝိဓိတဖမနတိပါဒကံပိစ္ဆဝသီတဗံဒီလိုဖွင့်ထားတယ်။ဘာပြောလဲ။ဒီကမ္မထံကိုတိခ္ခပညာပုဂ္ဂိုလ်ရဲ့အတွက်အကျဉ်းရှုဘဘုံဤစနစ်ကိုဓမ္မထံအကျဉ်းဤကိုမြတ်စွာဘုရားကဟောထားတယ်နော်။ဉာဏ်နှုတ်နေနေတဲ့ပုဂ္ဂိုလ်ရဲ့အတွက်ကိုတော့ဓမ္မထံအကျဉ်းရှုဘဘုံဤကိုဟောတယ်လို့ဒီလိုသတ်မှတ်ချက်ရှိပါတယ်။တိုးတော်လည်းဒီဌာနမှာကတော့နော်ဒါကမှတန်းအကျဉ်းကြီးကိုပြည်တယ်ပြီးတော့မှနောက်ပိုင်းမှာအကျဉ်းကြီးရှုဘုံကိုအတင်ပေးတယ်အကြောင်းကတော့ဒါကမှတန်းအကျဉ်းကြီးကိုပြည်တယ်ပြီးစရှုမဲ့ယောဂီပုဂ္ဂိုလ်ကနှုတ်နဲ့ယူပွားရတယ်အတို့တပြင်း32ခုထန္တာဒီကိုနှုတ်နဲ့ယူပွားနေတာက3-4လခန့်ပမာဏကျာကြယောဂီကတော့ခမ်းရရသည်အဲ့ဒါတော့အချင်းမပေးနိုင်ကြဘူးဒါကြောင့်ဒါကမှတန်းအကျဉ်းကြီးကိုပဲဒီဌာနမှာတော့ပထမဥစ္စာပြည်တယ်ပြီးတော့ပဲတင်ပေးပါတယ်နော်ဒီဓမ္မတဲ့အကျဉ်းကြီးကိုရှုရမယ့်ပုဂ္ဂိုလ်ကပထမစိတ်ငြိမ်တဲ့တဏှာကိုတော့ရွေးချယ်ရတယ်။ရွေးချယ်ပြီးတဲ့အချိန်ခါကျတော့မှစိတ်ငြိမ်တဲ့တဏှာမှာတော့ထိုင်ဆင်းပြီးတဲ့အခါကျတော့မလုပ်နဲ့။ရင်္ဂလံပြီးအတ္တနာရူပကာယအောဇိတဝါမိမိရဲ့ရူပကာယတစ်ခုလုံးကိုရှင်ညမာတဲ့။ဒါရှုလို့ချင်းတဏှာမှာစရှုရမယ်ဆိုတာကိုသတ်မှတ်ပြီးတဲ့ဉာဏ်ကြီးပဲ။ဒါကြောင့်ဦးဇင်းတို့ဒါရှိရတယ်ခြေောက်တက်တက်ရှိလို့ခေါင်းတက်တက်ရှိလို့လက်တက်တက်ရှိအောင်နဲ့ပြီးမလားမပြီးဘူးဒီကိုယ်လုံးကိုရှိပါမယ်ဘာဖြစ်လို့လဲဒီကိုယ်လုံးမှာဒီဓာတ်လေးပါးကရှိတယ်ဒီကိုယ်လုံးမှာဓာတ်လေးပါးရှိတယ်တော့လက်ကြည့်လည်းလက်မရှိဘူးဒီဓာတ်ကမထမ်းရဲ့ဥတီချက်ကပထမတတ္တပညာကိုရင်းအဓိကဖြစ်ပါတယ်နော် သတ္တပညာကနှစ်မျိုးရှိတယ်။လောကဝဟာရအဖြစ်လူတို့သုံးဆုံးနေသည့်အတိုင်းခေါ်သုံးဆွဲနေတဲ့သတ္တပညာကသတ္တပညာကတစ်မျိုး။ဉာဏ်မီးမှာပုဂ္ဂိုလ်သတ္တဝါလူနာပြမအတ္တကောင်းလေးကြောင့်လူနာပြမလို့ခေါ်သုံးဆွဲနေတယ်။မာလို့သူမီးလို့ခေါ်သုံးဆွဲနေတယ်။အဲဒီလိုခေါ်သုံးဆွဲနေတဲ့အသုံးအစွမ်းကိုစွဲလမ်းယုံကြည်နေခဲ့ရင်တော့အဲဒါလောကသမီးညာအတ္တစွဲလို့ခေါ်တယ်။နောက်တစ်မျိုးကတော့အတ္တဒိဋ္ဌိစွဲပဲ။သာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်တို့ကဒီခန္ဓာအိမ်ထဲမှာလည်းအတ္တကောင်လေးကြောင့်ဝိညာဉ်ကောင်အတ္တကောင်ဆိုတဲ့အဖန်ဆင်းခံရတဲ့အတ္တလေးရှိတယ်လို့ယုံကြည်ကြ။ဒီအတ္တလေးကိုဖန်ဆင်းပေးလိုက်တဲ့ပရမအတ္တကြီးလည်းရှိတယ်လို့ယုံကြည်ကြ။အဲဒီဇီဝအတ္တပရမအတ္တအစွဲနှစ်မျိုးကအတ္တဒိဋ္ဌိဆို။အဲဒီအတ္တဒိဋ္ဌိဆိုကိုလည်းတတ္တပညာလို့ခေါ်ပါတယ်နော်။အဲဒီလောကတပညာအတ္တဇောကိုလည်းတတ္တပညာလို့ခေါ်တယ်ထိုတတ္တပညာကွာအောင်စူပွားရေးကအဓိကဖြစ်တယ်ဓကမထံရဲ့ပထမဥတီချက်ပဲဒီတော့ဒီတတ္တပညာကွာအောင်စူတဲ့အပိုင်းမှာလက်ကြည့်လည်းလက်မရှိဘူးဓာလေးပါခေါင်းကြည့်လည်းခေါင်းမရှိဘူးဓာလေးပါခြေထောက်ကြည့်လည်းခြေထောက်မရှိဘူးဓာလေးပါကိုယ်ကြည့်လည်းကိုယ်မရှိဘူးဓာလေးပါဒီလိုမြင်မှတတ္တပညာကွာမယ်လက်နဲ့ကြည့်တဲ့ခေါင်းနဲ့ကိုယ်တွေကိုတွေ့နေသေးတယ်ဆိုရင်တော့တတ္တပညာကွာပါမလားမကွာနိုင်သေးဘူးနော်ဒါကြောင့်ဒီလိုလုံးကိုရှိရတဲ့လုပ်ငန်းကိုဖြစ်တယ်လို့ဒါတော့ပြောနေမှတ်တာနော်။ဒါကြောင့်အဲဒီရှိတဲ့အပိုင်းမှာဒီခန္ဓာအိမ်ထဲကိုဖတ်ဆက်နေတဲ့အချိန်ကကြတော့ထထဘာဝခရဘာဝနှစ်ခုဖြစ်တယ်။မာရတဲ့ဘောပြန်တဲ့ဘောတော့ပထဝီတက်နှစ်ခုပဲဖွင့်ထားတယ်။သို့တော်လည်းဒီဌာနမှာကတော့ဘုရားကဓမ္မနဂရီပါဠိတော်မှာဘုရားရှင်ကတရားနာပရိသတ်ဖြစ်တဲ့နတ်ဗြဟ္မာတွေရဲ့အလိုအစရာတွေအတန်းနဲ့နေရာမျိုးစွာပထဝီတက်ကို၆မျိုးဟောထားတယ်။မာရတဲ့ဘောပြောတဲ့ဘောဆက်ညွတ်ချင်းတွဲပြီးတော့နော်ညမ်းတဲ့ဘောချောတဲ့ဘောလေးတဲ့ဘောပေါ်တဲ့ဘောဟောထားခဲ့အဲ့ဒီဟောထားတဲ့အတန်ကြီးဒီဌာနမှာတော့၆ခုလုံးသင်ပေးပါတယ်သို့တော့ဒီလောကရှင်းပြခဲ့တဲ့အတိုင်းပဲမာရပြောတယ်ဆိုတာကအရာဝတ္ထုနှစ်ခုနှိုင်းကျင်လိုက်မှတာပေါ်လာတာပါနော်ကျွန်းတဲ့ဥက္ကဗရင်ကမာလဲဗရင်ကပြောလဲလို့မင်းကျွန်းကပြောတဲ့ဥက္ကကမာတယ်ဥက္ခနဲ့တန်ခဲဗရင်ကပြောတယ်ဗရင်ကမှန်တယ်လို့ပြီးတော့ဥက္ခကပြောတယ်တန်ခဲကမှားတယ်ဒီလိုဖြစ်သွားတယ်အရာဝတ္ထုနှစ်ခုနှိုင်းကျင်လိုက်တဲ့အချိန်ကမှအရာဝတ္ထုတစ်ခုနဲ့အရာဝတ္ထုတစ်ခုထောက်လိုက်ရင်ပြောတယ်လို့လည်းပြောနိုင်တယ်မှားတယ်လို့လည်းပြောတယ်ဘယ်တော့ပဲမှားတယ်ပြောပြောဘယ်တော့ပဲပြောတယ်ပြောပြောယနေ့ကဘယ်တော့ပဲပြောတယ်ကျွန်းကပြောတယ်ဆိုတော့လည်းသူ့တော်သိချင်ကြည့်ပါသူနဲ့ထိုက်တဲ့မှားမှုလေးတော့မရှိဘူးလားရှိနေတယ်နော်ဒါကြောင့်လုံငန်းကိုအလွန်လောက်တဲ့အချိန်ခါမှာတခါတည်းကသုံးသံဒေသနာကြီးမှာမြတ်စွာဘုရားကကက္ခလနဲ့ခရိကတနှစ်မျိုးပဲခေါ်လိုက်ကက္ခလဆိုတာကိုထပ်တဲ့အဘာဝဆိုပြီးအထက်ကကဘာသာပြန်တယ်နော်ခရိကတကတော့ခရဘာဝဆိုပြီးတော့ဒီလိုဘာသာပြန်ထားတယ်ချောရတဲ့ဉာဏ်နဲ့မှလည်းဒီတိုင်းပဲဘလောက်ပဲချောတဲ့အရာဝတ္ထုပဲဖြစ်ဖြစ်တိတိကျကျ